Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင် VOA American အသံမြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်မေလ16ရက်စနေနေ့မနက်ပတ်အစီအစဉ်တွေကိုမနက်6နာရီနဲ့9နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုင်းဒိုမီတာ3040 49ရောကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလပိုင်ပါအခုမနက်ပတ်အစီအစဉ်တွေကိုအစီအစဉ်မူအဖြစ်တာဝန်ယူတင်ဆက်ပေးမှာပ
ါမင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ပတ်သတင်းတွေကိုမန်းရင်ချင်းနိုင်နဲ့ကျွန်တော်ကြိုကြိုသိမ်းကြည့်ညာပါပါဘော့စတန်မာရသွန်ဘိုးခွက်တိုက်ခိုက်မှုမှာပေါ်မှုနဲ့ဂျိုကောရဇနာယက်ကိုတည်တံချလိုက်ပါပြီအခြေတော်အခြားဒေသပင်လယ်တွေကတပင်းနဲ့ရင်ဆိုင်နေရသူတွေကိုကာကွယ်ဖို့ကုလဒုက္ခသည်များဆိုင်ရာမိုင်းမင်းကြီးကသက်ဆိုင်ရာအစိုးရတွေကိုတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံမှာပြတ်ထန်းမှုလုပ်နေတဲ့လူဦးရေတိုးပွားနှုန်းထိန်းချခြင်းဆိုင်ရာကျမကြီးဆောင်ရှောက်မှုဥပဒေကြမ်းကိုပယ်ချဖို့လူခွင့်ရေးဆောင်ကြည့်လာရေးဘက်ကလွှတ်တော်ကိုတိုက်တွန်းလိုက်ပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
။ဒီမနက်ခင်းသောရရှင်တွေကိုတင်ဆက်ပေးမယ့်သတင်းလွှာတွေထဲမှာတော့အမေရိကန်နဲ့မြန်မာနှစ်နိုင်ငံဆက်ဆံရေးကိုအရေးပေါ်အစ်စ်မှာဆက်လက်ထားသွားဖို့အမေရိကန်သမ္မတအင်ဖြူရောကတောက်ကြနေမှာကြေညာလိုက်ပါတယ်။ဒါနဲ့ပတ်သက်လို့
In terms of the relationship between the United States and Myanmar,I believe it has very little practical significance.
Washington Chase Brookings Institute ကမြမအရေးသူတေတီ Lex Raphael ကပြောသွားတာကိုနိုင်ငံတကာသတင်းတွေအပြီးမှာနားဆင်ရမှာပါ။မနေ့တော့က Strand Hotel မှာကျင်းပတဲ့မြမ Summit မှာပြန်ကြားရေးဝန်ကြီးဌာနကမြမနိုင်ငံပြုပြင်ပြောင်းလဲရေးမှာငြိမ်းချမ်းရေးဖော်ဆောင်ရေးနဲ့အခြေခံဥပဒေပြုပြင်ပြောင်းလဲရေးတို့ကအဓိကဖြစ်တယ်လို့ပြောသွားပါတယ်။ဒါနဲ့အတူလေစီးပြေဒုက္ခတွေတွေအရင်နဲ့ပတ်သက်လို့လည်းအစီအစဉ်နောက်ပိုင်းမှာနားဆင်ရမှာပါဒီလိုစိတ်ဝင်စားစရာသတင်းဆောင်ပါတွေမတိုင်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုကြော်ကြော်သိန်းနဲ့မအင်ဂျင်နိုင်တို့ကကြီးညာပေးပါလိမ့်မယ
်2014ခုနှစ်ကအမေရိကန်ပြည်ထောင်စုဘော့စတန်မြို့မာရသွန်အပြည့်တိုက်ပွဲကိုဘုံခွဲတိုက်ခိုက်တာမှာပါဝင်ခဲ့သူဂျူကောရဇနာယက်ကိုဂျူရီအဖွဲ့တစ်ဖွဲ့ကတည်တံချလိုက်ပါပြီအဲ့ဒီဘုံခွဲတိုက်ခိုက်မှုကြောင့်လူ3ဦးသေဆုံးပြီးတော့264ဦးဒဏ်ရာရပါတယ်အမျိုးသား9ဦးနဲ့မြို့သမီး9ဦးပါဂျူရီဖွဲ့ရ3ရက်အတွင်း14နာရီကြာကြာအသေးစားစဉ်းစားသုံးသပ်ကြပြီးတဲ့နောက်ဘော့စတန်မြို့တရက်ခွဲမှာတောက်ကြံလေးကဆုံးဖြတ်ချက်ပေးခဲ့တာပါအပြစ်ကြီးလေးမှုနဲ့တက်ညာတဲ့အခြေအနေတွေကိုထည့်သွင်းစဉ်းစားပြီးတဲ့နောက်ဇာနာယက်ကိုတည်တံပေးတယ်နဲ့လို့ဂျူရီဖွဲ့ကတင်ကြီးတညိုထဲဆုံးဖြတ်တာပါတည်တံပေးဖို့ရဂျူရီဖွဲ့အနေနဲ့ကန့်ကွက်သူမရှိတင်ကြီးတညိုထဲဆုံးဖြတ်ချက်ထွက်ဖို့လိုပါတယ်အဲ့လိုမဟုတ်ရင်တော့သူ့ကိုအယူခံခွင့်မပေးဘဲထောင်ထဲတတချွန်းချမှတ်ရမှာပါဇာနာယက်ကခေါင်းငုံပြီးတော့ထိုင်နေတာနဲ့မျှဂျူရီလူကြီးဖွဲ့ဝင်တချို့ငိုကြတယ်လို့တရားရုံးမှာရှိနေခဲ့တဲ့ VOA သတင်းတော့ဖာတီမာထလီဆိုဘာကပြောပါတယ်။ဇနာယက်ဟာသွေးအေးအေးနဲ့ရက်ဆက်စွာအကြမ်းဖက်တိုက်ခိုက်ခဲ့သူဖြစ်တယ်လို့ဆုံးဖြတ်ချက်ထွက်ပြီးတဲ့နောက်ထုတ်ပြန်ချက်မှာအမေရိကန်ပြည်ထောင်စုရှေ့နေချုပ်လော်ရတာလင့်ချ်ကပြောထားပါတယ်
။အီရန်နိုင်ငံရမဒီမြို့မှာရှိတဲ့ဒေသဆိုင်ရာအစိုးရရုံးဝန်ကိုတောက်ကြနေက IS Islamic စစ်သွေးကြော်တွေတင်ပိုင်လိုက်ပါတယ်။အန်ဘာဒေတာရဲ့မြို့တော်ဖြစ်တဲ့ရမဒီမှာ IS တွေကသူတို့ရဲ့အမဲရောင်အလံကိုလွင့်ထူခဲ့တာပါ။ဒါပေမဲ့မြို့တစ်ခုလုံးကိုတော့ IS တွေထိန်းချုပ်ထားနိုင်ခြင်းမရှိသေးဘူးလို့အီရတ်ပါလီမန်အမတ်တအုပ်က VOE ခါဒစ်ဌာနကိုပြောပါရယ်။ရမဒီရဲ့အနောက်ဖက်ချမ်းမှာရှိတဲ့စစ်ဌာနချုပ်မှာတော့အီရတ်အစိုးရတပ်တွေဆက်ပြီးတော့ထိန်းချုပ်ဆဲပဲလို့တော့ယုံကြည်ရပါရယ်။မြို့ရဲ့အချက်အချာနေရာကိုရောက်ဖို့ IS တိုက်ခိုက်ရေးသမားတွေဟာတညလုံးဘုံတွေဖောက်ခွဲတိုက်ခိုက်ခဲ့ပါရယ်။အီရတ်အစိုးရတပ်တွေကလည်းဒီတိုက်ခိုက်မှုတွေကိုပြန်ပြီးတွန်းလှန်နိုင်ခဲ့ပေမဲ့ IS တွေဘက်ကလက်ဦးမှုတွေရှိခဲ့တယ်လို့ IS စစ်သွေးကြော်တွေကိုခြေမုံတိုက်ခိုက်ရေးအကြီးအကဲအမေရိကန်ရေတပ်ဗိုလ်မှူးချုပ် Thomas Whiteley ကတောက်ကြနေကသတင်းတောက်တွေကိုပြောပါရတယ်။တိုက်ပွဲတွေဖြစ်နေတဲ့အဲ့ဒီဒေသမှာပြီးခဲ့တဲ့3ရက်ကမဟာမိတ်လေကြောင်းတပ်တွေကနေလေကြောင်းစစ်ဆင်ရေး12ကြိမ်လုပ်ခဲ့တယ်လို့လည်းသူကပြောပါရတယ်။စစ်သွေးကြော်တွေရဲ့ထိုးစစ်တွေဟာအီရတ်အစိုးရတပ်တွေကိုထိုးနှက်နေတာပါ။IS တွေတိမ့်ပိုက်ထားတဲ့နေမြေတွေပြန်ပြီးထိန်းချုပ်နိုင်ဖို့အရေးအီရတ်တပ်တွေပြန်ပြီးတိုက်ခိုက်နေတာဖြစ်ပါတယ်။ဒီနှစ်စောပိုင်းမှာတော့စစ်သွေးကြွတွေလက်ထက်ကတီကရက်မြို့ကိုအီရတ်တပ်တွေပြန်ပြီးတော့တိမ့်ပိုက်နိုင်ခဲ့ပါတယ်ရှင်
။ဘူရူဒီနိုင်ငံမှာအာဏာသိမ်းပွဲကိုတားဆီးခဲ့တဲ့အတွက်သမ္မတပီယက်အန်ကူရွန်စီဇာကသူ့ရဲ့လူမျိုးတပ်ဖွဲ့ကိုကျေးဇူးတင်စကားဆိုပါတယ်။သမ္မတအန်ကူရွန်စီဇာဟာတောက်ချာနေကပြောတဲ့ရေဒီယိုမင်ခွန်းထဲမှာအဲ့ဒီလိုကျေးဇူးတင်စကားထည့်ပြောသွားတာပါ။သူဟာမတော်ရင်တန်းနဲ့ဘူဂျွန်ပူရာမြို့တော်ထဲပြောင်းဝင်လာချိန်မှာထောင်ပေါင်းများစွာသောထောက်ခံသူတွေကလမ်းတွေတစ်လျှောက်တန်းစီပြီးအော်ဟစ်အားပေးကြပါတယ်။တတိယကြိမ်သမ္မတတန်းဆက်လုပ်ဖို့သူ့ရဲ့ဆုံးဖြတ်ချက်ကိုကန့်ကွက်ဆန္ဒပြနေတာတွေရပ်ပစ်ဖို့လဲဆန္ဒပြသူတွေကိုသူကသတိပေးခဲ့ပါတယ်။အခုဆိုရင်တိုင်းပြည်ငြိမ်းချမ်းနေပြီဖြစ်ပြီးစူပူအကြမ်းဖက်ခြင်းသူတွေအောင်မြင်မှာမဟုတ်ဘူးလို့လည်းသူကပြောပါတယ်။ပြိုင်ဘက်စစ်တပ်တွေကြာနှစ်ရက်ကြာတိုက်ခိုက်ကြပြီးတဲ့နောက်တောက်ကြနေကတော့မြို့တော်မှာအခြေအနေအတော်လေးတည်ငြိမ်နေပါတယ်။ ဒါပေမဲ့တတိယသက်တမ်းဆက်လုပ်မယ်ဆိုတဲ့သမရရဲ့ဆုံးဖြတ်ချက်ကိုကောက်ွက်သူတွေကတော့နောက်ထပ်ဆန္ဒပြဖို့တွေလုပ်ဖို့နှိုးဆော်ထားပါတယ်။မစ္စတာအန်ကူရွန်စီဇာအနေနဲ့တတိယကြိမ်သမရသက်တမ်းဆက်မလုပ်သင့်ဘူးလို့အမေရိကန်ပြည်ထောင်စုကတောက်ကြနေမှာပြောပါတယ်။အဲဒီဆုံးဖြတ်ချက်ဟာတိုင်းပြည်မတည်မငြိမ်ဖြစ်စေမယ်လို့အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးလင်နာ Thomas Greenfield က VOA ကိုပြောပါတယ်။
နီပေါ်ငလျင်ကဲဆယ်ရေးအတွင်းပြတ်ကျခဲ့တဲ့အမေရိကန်စစ်ရဟတ်ယင်နဲ့လိုက်ပါပြန်တန်းစဉ်တည်ဆုံသွားတဲ့အရာရှိတွေကိုပြန်လည်ရှာဖွေတွေ့ရှိခဲ့ပြီးဖြစ်ပါတယ်။ရဟတ်ယင်ပြတ်ကျရတဲ့အကြောင်းရင်းကိုမသိရသေးသလိုလိုက်ပါလာသူရှေးဦးလုံးဟာမြည်သူမြည်ဝါတွေဖြစ်တယ်ဆိုတာကိုလည်းထုတ်ပြန်ကြေညာခြင်းမရှိသေးပါဘူး။ဒီရဟတ်ယင်နဲ့အတူအမေရိကန်မရိန်းတပ်သား6ဦးနဲ့နီပေါ်စစ်သား2ဦးပါသွားခဲ့တယ်လို့အမေရိကန်ဒုဗိုလ်ချုပ်ကြီးဂျွန်ဝစ်စလာကတောက်ကြနေကအတည်ပြုပြောဆိုခဲ့ပါတယ်။လွန်ခဲ့တဲ့သတင်းပတ်သုံးပတ်ကဟီမဝင်တာဒေတာမှာနှစ်ပေါင်း80ကျော်အတွင်းအကြီးမားဆုံးလှုပ်ခတ်ခဲ့တဲ့ငလျင်နဲ့ဒီတစ်ပတ်အတွင်းလှုပ်ခဲ့တဲ့ငလျင်ကြောင့်နီပေါ်နိုင်ငံတွင်အသက်ပေါင်းများစွာဆုံးရှုံးခဲ့တဲ့ဖြစ်ရပ်အတွက်လည်းစိတ်မကောင်းဖြစ်မိကြောင်းဒုဗိုလ်ချုပ်ကြီးကပြောသွားပါရယ်နီပေါ်နိုင်ငံရဲ့အရှိအလေပိုင်းတောင်တန်းတွေပေါ်မှာလွန်ခဲ့တဲ့3ရက်ကအဲ့ဒီစစ်ရဟတ်ယင်ပြတ်ကျခဲ့တာဖြစ်တယ်လို့နီပေါ်ကာကွယ်ရေးဝန်ကြီးကကြေညာခဲ့ပါရယ်အခုလိုပြတ်ကျခဲ့တာကြောင့်ရဟတ်ယင်မှာလိုက်ပါလာသူအလုံးဘသူမှအသက်ရှင်ဖို့မလွယ်ဘူးလို့လည်းသူကပြောပါရယ်။အဲ့ဒီနေရာမှာတစ်တော်အရန်ထူထပ်နေပြီးမြေပြင်အနေအထားကလည်းအရန်ကိုကြမ်းတမ်းနေတယ်လို့ American Marine တပ်မှုကလည်းပြောပါရယ်။စစ်ရဟတ်ယင်အနီးမှာတိတ်ဆုံးနေတဲ့၃ဦးရဲ့အလောင်းတွေကိုတွေ့ရှိခဲ့ပြီးနောက်ထပ်ရှာဖွေရေးတွေလုပ်နေတယ်လို့နီပေါ်ကာကွယ်ရေးဝန်ကြီး Iswar Prasad Paudel ကပြောပါရယ်။ဒါပြင်နီပေါ်နိုင်ငံတွင်အရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေမှာအမေရိကန်ကယ်ဆယ်ရေးအဖွဲ့တွေကူညီဆောင်ရွက်ပေးနေပြီးနီပေါ်အနေနဲ့အကူအညီတွေလိုအပ်နေတဲ့ကာလပတ်လုံးမိတ်ဆွေနိုင်ငံအနေနဲ့အမေရိကန်ဘက်ကကူညီသွားမှာဖြစ်တယ်လို့လည်းသူကပြောသွားပါတယ်ရှင
် VOA အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုက်ဒိုမီတာ40 kHz 0433ညလိုက်ဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုက်လက်မီတာ190 kHz 1509တို့ကနေထုံလွှင့်ပေးနေပါတယ်ရှင
်ဒီဝေကနေစနေနေ့ဖက်တရမြောက်ကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်အကျိုးတော်အချက်တွေကပင်လယ်ပြင်နဲ့လူမောင်ခိုကူးသူတွေရဲ့လေတွေပေါ်မှာဘဲမှသွားမရပဲရှိနေကြသူတွေရဲ့အသက်ကိုကောက်ွယ်ပေးဖို့အစီအတော်အစားဒေသအစိုးရတွေကိုကုလသမဂ္ဂလူခွင့်ရေးဆိုင်ရာမှမင်းကြီးကတိုက်တွန်းလိုက်ပါတယ်။ရိုဝင်ဂျာလူစုတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသား6000လောက်ဟာအစီအတော်အစားဒေသပင်လယ်ပြင်မှာဘယ်ကူမှခီးဆက်မရပဲရှိနေကြတယ်လို့ယူဆထားကြပြီးတော့ဒေသတွင်းနိုင်ငံ၃နိုင်ငံဟာလေတွေကန်းကောက်ခွင့်မပေးဘဲပင်လယ်ထဲပြန်တွန်းပို့တဲ့မူဝါဒကိုအကောင့်ထည့်ပုံနေတယ်လို့ UNESCO မှမင်းကြီးဇာယက်ရိုက်အယ်ဟူစိန်ရဲ့ပြောဆိုချက်ကိုတောက်ကြနေကုလသမဂ္ဂပုံမှန်သတင်းစာရှင်းလင်းပွဲတွင်အတွင်းမှုချုပ်ရဲ့ပြောခွင့်ရကပြောသွားပါတယ်။အဲဒီလိုကန်းကတ်မခံမဲ့ပင်လယ်ထဲပြန်တွန်းပို့တာကြောင့်ကဲတင်လို့ရတဲ့တပုံများစွာမလွဲမရှောင်သာဆုံးရှုံးသွားစေနိုင်တယ်လို့ UNESCO အကြီးအကဲကပြောပါတယ်။အဲ့ဒီလေတွေပေါ်မှာကလေးတွေငယ်တွေလည်းပါနေတာကြောင့်ကလေးတွေနဲ့မိသားစုတွေရဲ့အခြေအနေတွေအထူးပဲစိုးရိမ်မိတယ်လို့ကုလသမဂ္ဂကလေးတွေငယ်များရေးပေါ်ရမုံငွေအဖွဲ့ UNICEF ကလည်းတောက်ကြနေမှာပဲပြောပါတယ်။လူဦးရေတိုးပေါင်းလုံးထင်းကြီးခြင်းဆိုင်ရာကျန်းမာရေးဆောင်ရှောက်မှုဥပဒေကြောင့်လွတ်တော်ကပယ်ချတဲ့တယ်လို့လူအခွင့်ရေးဆောင်ကြည့်လည်လာရေးဖွဲ့ HRW ရဲ့ဒီကနေ့ရက်စွဲနဲ့ထုတ်ပြန်ချက်ထဲမှာတိုက်တွန်းထားပါတယ်။သမရကသဘောထားမှတ်ချက်နဲ့ပြန်ပေးပို့ထားတဲ့အဲ့ဒီဥပဒေမူကြမ်းကိုကြာသပတေးနေ့ကကျင်းပတဲ့လွတ်တော်စည်းဝေးတွင်ဆွေးနွေးပြီးတဲ့နောက်ဥပဒေချမ်းကိုတပိုက်ချင်းစီအလိုက်လွှတ်တော်ရဲ့အဆုံးဖြတ်ရယူအတည်ပြုခဲ့တယ်လို့တောက်ကြနေတို့အစိုးရပိုင်းသတင်းစာတွေမှာဖော်ပြခဲ့ပြီးတဲ့နောက် HRW ရဲ့အခုတိုက်တွန်းချက်ထွက်လာတာပါ။အဲဒီဥပဒေကိုသုံးပြီးဘာသာရေးနဲ့လူမျိုးရေးလူနည်းစုတွေကိုအာဏာပိုင်တွေကဖိနှိပ်နှိုင်တယ်လို့ HRW ကဆိုပါတယ်။အဲဒီဥပဒေမူကြမ်းကိုရုပ်သိမ်းဖို့မြန်မာနိုင်ငံကိုကူညီနေတဲ့အလူရှင်နိုင်ငံတွေနဲ့ဒီအခြေအနေပေါ်စိုးရိမ်နေတဲ့တခြားအစိုးရတွေကမြန်မာအစိုးရကိုဒုသီးရှင်ကြားတောင်းဆိုတင်တယ်လို့လည်း HRW ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။
အယ်ရှာဘတ်စစ်သွေးကြတွေတိမ့်ပိုက်ထားတဲ့မြို့နှစ်မြို့ကိုဆိုမာလီအစိုးရတပ်တွေကတောက်ကြနေနှောင်းမောင်းကပြန်ပြီးတော့တိုက်ခိုက်သိမ်းယူခဲ့တယ်လို့ဆိုမာလီတာဝန်ရှိသူတွေကပြောပါရယ်။ဆိုမာလီနိုင်ငံမြို့တော်မိုဂတ်ဒီရှူးနဲ့85ကီလိုမီတာအကွာမှာရှိတဲ့အောက်တက်ကလီနဲ့မူဘရက်ဆိုတဲ့မြို့နှစ်မြို့ကိုအစိုးရတပ်တွေကပြန်ပြီးတိုက်ခိုက်ခဲ့တာဖြစ်တယ်လို့ရှာဘလီအောက်ပိုင်းဒေသရဲ့အုပ်ချုပ်ရေးမှူးအဗ်ဒူကာဒရီမိုဟာမက်နိုးက VOA POE ရဲ့ဆိုမာလီဌာနကိုပြောပါရယ်ဆိုမာလီမှာရှိနေတဲ့အာဖရိကသမဂ္ဂတပ်တွေကလည်းဒီမျိုးနှစ်မျိုးကိုအစိုးရတပ်တွေပြန်ပြီးသိမ်းယူခဲ့တာကိုအတည်ပြုခဲ့ပါရယ်စစ်သွေးကြတွေကိုမျိုးတွေနဲ့3ကီလိုမီတာအကွာဝေးထိမောင်းထုတ်နိုင်ခဲ့တယ်လို့အုပ်ချုပ်ရေးမှူးကဆိုပါရယ်စစ်သွေးကြတွေအနေနဲ့မျိုးတွေကိုပြန်ပြီးထိန်းချုပ်ဖို့နောက်တစ်ကြိမ်စူးစမ်းနိုင်ခြင်းရှိပေမဲ့လည်းအစိုးရတပ်တွေဘက်ကနောက်ထပ်တပ်အင်အားတွေ ထပ်ပြီးဖြည့်ထားပြီးကာကွယ်ဖို့အစဉ်အသစ်ဖြစ်နေတယ်လို့လည်းသူကပြောပါရယ်။မင်းကဖြစ်တဲ့တိုက်ပွဲမှာအစိုးရတပ်သား၂ဦးအပါအဝင်လူ၄ဦးမကတေဆုံးခဲ့တယ်လို့ဆိုမလီအစိုးရဘက်ကပြောပါရယ်။အုပ်ချုပ်ရေးမှူးနိုးကတော့စစ်သွေးကြွတွေဘက်ကအယောက်၂၀လောက်တေဆုံးခဲ့တယ်လို့ပြောပေမဲ့လွတ်လပ်တဲ့အတည်ပြုချက်မရရှိခဲ့ပါဘူး။စစ်သွေးကြွတွေဟာရမီရဖခေါင်းဆောင်ဟက်ဆန်နိုးအလီယိုကိုပြန်ပေးဆွဲထားတယ်လို့မြို့ကန်တွေက VOA ကိုပြောပါတယ်။ဒါပေမဲ့သူ့ကိုဘယ်နေရာမှာထိမ့်သိမ်းထားတယ်လဲဆိုတာကိုတော့အတိအကျမသိရသေးပါဘူးရှင်
။ American ဆိုရရဲ့နိုင်ငံတကာအတန်းလွှင့်လုပ်ငန်းအေဂျင်စီကိုပြုပြင်ပြောင်းလဲဖို့ American Congress လွှတ်တော်ကနောက်တစ်ကြိမ်ထပ်ထူးစားနေပါတယ်။ဒီအေဂျင်စီမှာ VOA American တန်လဲပါဝင်တာပါ။ American ပြည်ထောင်စုနိုင်ငံတကာဆက်သွယ်ရေးအေဂျင်စီဆိုတဲ့အမည်နဲ့အဖွဲ့အစည်းအသစ်တစ်ခုကိုထူထောင်ရေးဥပဒေမူကြမ်းတရက်ကိုအောက်လွှတ်တော်နိုင်ငံရေးဆက်ဆံရေးကော်မတီမှကြာသပတေးနေ့ကတင်သွင်းပါတယ်။လက်ရှိအတန်းလွင့်လုပ်ငန်းအုပ်ချုပ်ရေးဘုတ်အဖွဲ့ BBG ရဲ့ကြီးမားတဲ့အစိတ်ပိုင်းကိုအစားထုတ်ပါ။အစိုးရရဲ့အရက်ဖက်အတန်းလွင့်လုပ်ငန်းဖြစ်တဲ့ VOA American အတန်း TV Radio Marti တို့အပြင်တခြားအတန်းလွင့်လုပ်ငန်းတွေဖြစ်တဲ့လွတ်လပ်သောဥရောပအတန်းနဲ့လွတ်မြောက်ရေး Radio RFERL လွတ်လပ်သောအာရှအတန်း RFA နဲ့အရှိအလေပိုင်းအတန်းလွင့်လုပ်ငန်းကွန်ရက် MBN တို့ကို BBG ကကြီးကြပ်ရတာပါ။အခုတင်သွင်းထားတဲ့ဥပဒေမူကြမ်းအရ VOA TV Radio Marti နဲ့နိုင်ငံတကာတာဝန်လုပ်ငန်းဘူရို IBB တို့ကိုဆက်သွယ်ရေးအေဂျင်စီအသစ်အဖြစ်ပေါင်းစပ်ဖွဲ့စည်းပြီးအမှုဆောင်အရာရှိချုပ် CEO တို့ကစီမံခန့်ခွဲရပါမယ်။ IBB ဟာ BBG တွေကနည်းပညာပိုင်းနဲ့အုပ်ချုပ်ရေးပိုင်းလုံဆောင်ရတဲ့အဖွဲ့အစည်းတစ်ခုပါ RFERL RFA နဲ့ MBN တို့ကိုလွတ်လပ်သောသတင်းကွန်ရက် FNN ဆိုတဲ့အမည်နဲ့ဒုတိယအေဂျင်စီတစ်ခုအဖြစ်ပေါင်းစပ်ဖွဲ့စည်းမှာဖြစ်ပါတယ
်။နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မအင်ဂျင်နိုင်တို့ကကြေညာသွားတာပါ။အခုတော့သတင်းဆောင်ပါတွေကိုဆက်တိုက်တင်ပြသွားပါမယ်။အမေရိကန်နဲ့မြန်မာနှစ်နိုင်ငံဆက်ဆံရေးကိုအရေးပေါ်အဆင့်မှာဆက်လက်ထားသွားဖို့အမေရိကန်တမ္မတအင်ဖြူတော်ကတောက်ကြနေမှာကြေညာလိုက်ပါတယ်။မြန်မာနိုင်ငံမှာတိတာထင်ရှားတဲ့တိုးတက်မှုတွေရှိထားပြီးတော့ပြုပြင်ပြောင်းလဲရေးကြိုးပမ်းမှုတွေကိုဆက်ပြီးအားပေးထောက်ခံသွားမယ်ဆိုပေမဲ့ပရိပခနဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုဆက်ဖြစ်နေသေးတာကြောင့်ဒီလိုဆက်ဆံရေးကိုအခုလိုအရေးပေါ်အဆင့်ထားပြီးဆုံးဖြတ်လိုက်တယ်လို့အင်ဖြူတော်ထုတ်ပြန်ချက်မှာသမ္မတဘာရက်အိုဘားမားကပြောထားပါတယ်။အပြည့်အစုံကိုကိုကျော်ကျော်သိန်းကဆက်ပြောပြပါမယ်
။1999ခုနှစ်မေလ20ရက်နေ့ကအဲ့ဒီအချိန်သမ္မတဘီလ်ကလင်တန်လက်ထက်မှာသမ္မတရဲ့မိန့်ကျင်ညာစာထုတ်ပြန်ပြီးသတ်မှတ်ထားတဲ့နှစ်နိုင်ငံဆက်ဆံရေးအရေးပေါ်အဆင့်ဆိုတာကိုလက်ရှိသမ္မတဘာရက်အိုဘားမားကနောက်ထပ်တစ်နှစ်တတန်းထပ်တိုးလိုက်တာပါ။ပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းမြန်မာနိုင်ငံမှာတိတာထင်ရှားတဲ့တိုးတက်မှုတွေရှိထားတယ်ဆိုတာကိုသမရအင်ဗီရိုရဲ့မေလ15ရက်နေ့စွဲနဲ့ထုတ်ပြန်ချက်ထဲမှာအချက်အဝန်းဖော်ပြထားပါတယ်။ဒါပေမဲ့လည်းအထူးသဖြင့်တိုင်းရင်းသားလူနည်းစုဒေသတွေနဲ့ရခိုင်ပြည်နယ်မှာပြည်ပခါတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေဆက်ဖြစ်နေတဲ့အပေါ်စိုးရိမ်စိတ်တွေဆက်ရှိနေတာမြန်မာစစ်ဘက်ဟာရတအစိုးရရဲ့ကြီးကြပ်မှုအောက်မှာမရှိသလောက်ဖြစ်နေပြီးအပြစ်ပေးအရေးယူမခံရဘဲလုံဆောင်တာမျိုးတွေမကြာခဏဆက်ဖြစ်နေတာစတဲ့အခြေအနေတွေကြောင့်မြန်မာနိုင်ငံနဲ့ဆက်ဆံရေးကိုရေးပေါ်အဆင့်မှာဆက်ပြီးတတ်မှတ်သွားဖို့လိုအပ်တယ်လို့ဆုံးဖြတ်တဲ့အကြောင်းသမရအင်ဗီရိုရဲ့ထုတ်ပြန်ချက်ထဲမှာမစ္စတာအိုဘားမားကပြောထားပါတယ်။ဒီလိုအရေးပေါ်အဆင့်ဆက်ပြီးသတ်မှတ်ပြီးမဲ့လေတက်ရောက်မှုတစုံတရာရှိလာလိမ့်မယ်လို့မမြင်သူကတော့ဝါရှင်တန်အခြေစိုက် Brookings Institute ကမြန်မာအရေးသုတေသည် Lex Reifer ပါ
။ In terms of the relationship between the United States and Myanmar, I believe it has very little practical significance.
အမေရိကန်ပြည်ထောင်စုနဲ့မြန်မာနိုင်ငံကြားဆက်ဆံရေးရပြောမယ်ဆိုရင်ဒီကြေညာချက်ဟာလက်တွေ့အဖြစ်တက်ရောက်မှုသိကူနည်းတယ်လို့ကျွန်တော်ယုံကြည်ပါတယ်။သမရအင်မီရောအဖို့ဒီကြေညာချက်ဟာဒဏ်ခတ်အရေးယူမှုဆက်ရှိနေသေးတယ်ဆိုတာကိုပြတ်သားရေးအမေရိကန်ဥပဒေအရလှုပ်ဆောင်မှုလိုအပ်ချက်တစ်ခုဖြစ်တယ်ဆိုတာကိုနားလည်ဖို့ရအရေးကြီးပါတယ်
။အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့ဒဏ်ခတ်အရေးယူမှုတွေကိုလုံးဝရုပ်သိမ်းလိုက်သေးတာမဟုတ်ပဲဆိုင်းငံ့ထားတာသာဖြစ်တဲ့အတွက်ကြောင့်နှစ်နိုင်ငံဆက်ဆံရေးအရေးပေါ်အဆင့်သတ်မှတ်ထားတာကိုဆက်ပြီးတန်းတိုးဖို့ဥပဒေအရလိုအပ်တာပါ။မြန်မာနိုင်ငံမှာဒီနှစ်ကုန်ပိုင်းရွေးကောက်ပွဲတွေကျင်းပဖို့ရှိနေချိန်မှာပဲနိုင်ငံသားဆက်ဆံရေးကိုရေးပေါ်အဆင့်မှာဆက်ပြီးထားသွားဖို့အမေရိကန်ပြည်ထောင်စုဘက်ကကြေညာတာပါ။ဒါဟာကျင်းပမယ့်ရွေးကောက်ပွဲတွေဘယ်လိုအခြေအနေရှိမယ်ဆိုတာစောင့်ကြည့်ခြင်းတဲ့သဘောရွေးကောက်ပွဲတွေကနေပေါ်ထွက်လာမယ့်အစိုးရဟာဘယ်လိုအစိုးရမျိုးဖြစ်မယ်ဆိုတာစောင့်ကြည့်ခြင်းတဲ့သဘောလားလို့မေးခွန်းထုတ်စရာရှိပါတယ်။ဒီလိုရေးပေါ်အဆင့်ဆက်ဆံရေးသတ်မှတ်ချက်ကိုရွေးကောက်ပွဲတွေကျင်းပပြီးလို့အခုတိုးထားတဲ့တက်တန်းတစ်နှစ်ပြည့်ပြီးတဲ့နောက်ရုပ်သိမ်းမလားဆိုတာကတော့လောလောဆယ်မပြောနိုင်သေးပဲရွေးကောက်ပွဲဘယ်လိုအခြေအနေရှိမယ်ရွေးကောက်ပွဲပြီးတဲ့နောက်ဘယ်လိုအစိုးရမျိုးတက်လာမယ်ဆိုတဲ့အပေါ်မှာလုံးဝမှီတည်နေတယ်လို့ Mr. Reifer ကတုံ့တက်ပါတယ
်။ What I can say is that the government that emerges a year from now looks to the
ကျွန်တော်ပြောနိုင်တာကတော့အခုကနေနောက်တစ်နှစ်အကြာမှာပေါ်လာမယ့်အစိုးရဟာတန်ရှင်းတဲ့အစိုးရပိုပြီးကောင်းမွန်တဲ့အစိုးရလူ့အခွင့်အရေးအခြေအနေကျေနပ်စရာကောင်းလာအောင်လုပ်တဲ့အစိုးရမျိုးဖြစ်မယ်ဆိုရင်တော့ နိုင်ငံဆက်ဆံရေးကိုဒီလိုရေးပေါ်အဆင့်မှာထားရှိရေးကိုရုပ်သိမ်းနိုင်ရင်ရှိပါတယ်
အခုလိုလှုပ်ဆောင်လိုက်ပေမဲ့လည်းမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးကြိုးပမ်းမှုတွေကိုဆက်ပြီးအားပေးထောက်ခံသွားဖို့နဲ့ခိုင်မာအားကောင်းစေဖို့အမေရိကန်ပြည်ထောင်စုအနေနဲ့တန်ဋိဌာန်အခိုင်အမာရှိပါတယ်လို့အင်ပီရိုကြေညာချက်ကဆိုပါတယ်ဒီမိုကရေစီအသွင်ကူးပြောင်းရေးခိုင်မာစေဖို့နဲ့နောက်ကျောင်းပြန်မလှည့်နိုင်စေရေးတည်ကြစေဖို့အစိုးရနဲ့ရောမြန်မာလူထုနဲ့ပါဆက်ပြီးလက်တွဲလှုပ်ဆောင်သွားမယ်လို့လည်းဖော်ပြထားပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းပြောပြသွားတာပါအခုတော့မြန်မာနိုင်ငံအခြေအနေကိုကြည့်ရအောင်မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးအနာဂတ်ဟာငြိမ်းချမ်းရေးဖော်ဆောင်ရေးနဲ့အခြေခံဥပဒေပြုပြင်ပြောင်းလဲရေးအတွက်ရေးပေါ်မှာအဓိကမူတည်နေတယ်လို့ပြန်ကြားရေးဝန်ကြီးဦးရဲထွတ်ကမနေ့ကရန်ကုန်မြို့ Strand Hotel မှာကျင်းပတဲ့မြန်မာ Summit မှာပြောကြားလိုက်ပါတယ်။ London အခြေစိုက် Economist Event ကဦးစီးကျင်းပတဲ့ဒီဆွေးနွေးပွဲမှာအစိုးရဌာနများနဲ့နိုင်ငံရေးပါတီအကြီးအကဲတွေရဲ့နိုင်ငံတကာစီးပွားရေးလုပ်ငန်းရှင်တွေအသက်ပညာရှင်တွေ200လောက်တရောက်ဆွေးနွေးကြတဲ့ပွဲမှာသူကအခုလိုပြောသွားတာပါအပြည့်အစုံကိုကိုတိုင်းတွားရောက်တည်င်းယူတဲ့ကိုထက်အောင်ကပြောပြပေးမှာပ
ါသမနာဦးသိန်းစင်ဆိုရတတန်၄နှစ်ကျော်ကာလအတွဲတွင်းမှာမြန်မာနိုင်ငံမှာဖြစ်ပေါ်ပြောင်းလဲနေတဲ့နိုင်ငံရေးစီးပွားရေးနဲ့လူမှုရေးအခြေအနေအရရတူကိုဒီကနေ့ရန်ကုန်မြို့ Strand Hotel မှာကျင်းပဆွေးနွေးခဲ့ကြပါတယ်မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးအနာဂတ်ဟာငြိမ်းချမ်းရေးဖော်ဆောင်ရေးနဲ့အခြေခံဥပဒေပြုပြင်ပြောင်းလဲရေးတွေအပေါ်မှာမူတည်နေတယ်လို့ပြည်ချာရေးဝန်ကြီးဦးရဲထွတ်ကဆိုပါတယ်
This is a future of Myanmar reform process is based on the two main issue
မြန်မာနိုင်ငံနာဂတ်ပြုပြင်ပြောင်းလဲရေးဟာအဓိကခန်းကဏ္ဍနှစ်ခုပေါ်မှာမူတည်ပါတယ်အဲ့ဒါတွေကတော့ငြိမ်းချမ်းရေးဖော်ဆောင်ရေးနဲ့အခြေခံဥပဒေပြုပြင်ပြောင်းလဲရေးတို့ပါဒီနှစ်ခုနဲ့ပတ်သက်ပြီးတော့ကျွန်တော်အနေနဲ့ဘာမှဝေဖန်မပြောလို့ပေမဲ့အနာဂတ်မြန်မာနိုင်ငံအတွက်ဒီနှစ်ခုကအလွန်အရေးပါလာပါတယ်
2008ဖွဲ့စည်းပုံဟာပြည်ပြည့်စုံမှုမရှိပေမဲ့လို့ဒီမိုကရေစီအသွင်ကူးပြောင်းရေးအစဉ်ချုပ်ဖို့အတွက်အစပြုချက်ဖြစ်တယ်လို့လည်းဦးရထွတ်ကပြောပါတယ်လာမယ့်2015ရွေးကောက်ပွဲမှာတိုင်ပြီးမှထိပ်သီးကောင်းဆောင်နေအနေနဲ့ခက်ခဲတွေကိုဖြေရှင်းမှုနဲ့အနာဂတ်ပြည်ပြင်ပြောင်းလဲမှုတွေအတွက်မကြမကြတွဲဆောင်ဆွေးနွေးတင်တယ်လို့လူထုကောင်းဆောင်တောင်းဆန်းစုကြည်ရဲ့အကြီးတန်းဥပဒေရေးရအကြံပေးဦးရောဘတ်ဆန်ဖေကအကြံပြုပါတယ
် In November last year the FUTO the parliament voted unanimously for six way talks so that the leaders of this country
ပြီးခဲ့တဲ့နိုဝင်ဘာလတုန်းကမြန်မာနိုင်ငံခေါင်းဆောင်ပိုင်းကလူကြီး6ယောက်တွေ့ဆုံခဲ့ပြီးအခက်အခဲတွေအပြေရှာဖို့နဲ့ရှေ့ဆက်ဖို့ဆွေးနွေးခဲ့ကြပါတယ်။အဲ့ဒီမတိုင်ခင်ကလေးကဒေါ်ဆန်းစုကြည်ကတွေ့ဆုံဖို့တောင်းဆိုနေခဲ့တာ။လေးပွင့်ဆိုင်တွေ့ဆုံဖို့တောင်းဆိုနေခဲ့တာလည်းနှစ်နှစ်ကျော်ရှိခဲ့ပါပြီ။ဒီနှစ်ဧပြီလမှာတော့6ပွင့်ဆိုင်ဆွေးနွေးခဲ့တာကိုတွေ့ခဲ့ရပါတယ်။အဲ့ဒါဟာအစပါပဲ။ဒါမျိုးတွေးဆမှုတွေအများကြီးလိုအပ်ပါတယ်။နိုဝင်ဘာလောက်ကြာရင်ကျွန်တော်တို့ရွေးကောက်ပွဲလာတော့မယ်။ဒီနေရာမှာအထူးပြောလိုတာကရွေးကောက်ပွဲဖြစ်မြောက်ဖို့ရန်အရေးကြီးပါတယ်။ဒီရွေးကောက်ပွဲကိုရက်တန့်ဖို့ကြံ့ကြာဖို့ဘာအကြောင်းပြချက်မှမရှိပါဘူး။ဒီရွေးကောက်ပွဲအနေနဲ့လွတ်လပ်ဖို့လည်းလိုအပ်တယ်လို့တရားမျှတဖို့လည်းလိုအပ်ပါတယ်။ဒေါ်ဆန်းစုကြည်ကလည်းလွတ်လပ်ဖို့နဲ့တရားမျှတဖို့အကြိမ်ကြိမ်ရှင်းပြပြောဆိုခဲ့ပြီးလည်းဖြစ်ပါတယ်။
ချောက်ပွင့်ဆိုင်ဆွေးနွေးပွဲကျင်းပပြုလုပ်ပြီးသဘောတူတဲ့အချက်တွေကိုတခြားတိုင်းရင်းသားအဖွဲ့အစည်းတွေကလက်မခံဘူးဆိုရင်လည်းအရင်တုန်းကဖြစ်ပျက်ခဲ့တဲ့ပြိပခါတွေဆက်လက်ဖြစ်ပွားနေအောင်မယ်လို့ဦးရဲထွတ်ကတုံ့ပြန်ပြောဆိုပါရယ
် The six people decided and other ethnic minority group disagree with we were going back to the square one with another ethnic conflict so this is the one
ဒီလူ6ယောက်ကသဘောတူလက်ခံထားတဲ့အချက်တွေကိုတခြားတိုင်းရင်းသားအဖွဲ့တွေကလက်မခံနိုင်ဘူးဆိုရင်အရင်တုန်းကဖြစ်ပျက်ခဲ့တဲ့ပြိပခါတွေဆက်ပြီးတော့ဖြစ်ပွားနေအောင်မှာပါဒါဟာတိတ်ကိုအရေးကြီးပါလေလို့ကျွန်တော်ပြောဆိုချင်ပါတယ်လူ9သန်းလောက်နဲ့ဆွေးနွေးပြောဆိုခဲ့ပေမဲ့လည်းတိုင်းရင်းသားအဖွဲ့အစည်းတစ်ခုကသဘောမတူဘူးဆိုရင်ဒါကိုကျွန်တော်တို့အတီးပြုတ်လို့မရပါဘူးကျွန်တော်တို့ဟာဘယ်တော့မှ6ပွင့်ဆိုင်ဆွေးနွေးပွဲလုပ်ဖို့မငင်းဆိုပါဘူးဒါပေမဲ့လို့ဒါဟာပြည်ပြင်ပြောင်းလဲအတွက်အခန်းကဏ္ဍတစ်စိတ်တစ်ပိုင်းမျှတာဖြစ်ပါလေ
မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးဆောင်ရွက်နေမှုများနဲ့ဒီနှစ်နှောင်းပိုင်းမှကျင်းပမယ်ရွေးကောက်ပွဲဆိုင်ရာအကြောင်းအရာတွေကိုထည့်သွင်းဆွေးနွေးခဲ့ကြပါတယ်လန်ဒန်အခြေစိုက် Economic Magazine ကကြီးမူးကျင်းပတဲ့ဒီပွဲမှာပြည်ချာရေးဝန်ကြီးဦးရထွတ်အပါအဝင်သမ္မတစီးပွားရေးအကြံပေးဒေါက်တာအောင်ထွန်းတန်နဲ့အစိုးရတာဝန်ရှိသူတွေအပါအဝင်နိုင်ငံရေးပါတီကအကြီးအကဲတွေနိုင်ငံတကာကစီးပွားရေးလုပ်ငန်းရှင်အတက်ပညာရှင်200ကျော်လောက်တက်ရောက်ဆွေးနွေးခဲ့ကြပါတယ်ခင်ဗျာ
ရောရှိမြတ်ခင်ဗျာမုံတိုင်းငလျင်စတဲ့ဒီသဘောကကပီးတွေဟာမထင်မှတ်တယ်လို့ဝင်ရောက်တတ်တယ်လို့ပဲအတိုင်းအတာမှန်းဆဖို့ခက်တာကြောင့်ကဲဆဲကူညီရေးအတွက်မဖြစ်ခင်လေကကြိုတင်ပြင်ဆင်မှုတွေလိုအပ်ပါတယ်မြန်မာနိုင်ငံအတွေ့အကြုံရဆိုရင်လည်းဒီလွန်ခဲ့တဲ့နှစ်အနည်းငယ်တွင်က Nuggets မုံတိုင်းဒဏ်ခံမှုမှာကြိုတင်ပြင်ဆင်မှုအားနည်းချက်တွေကြောင့်ရောမုံတိုင်းအလွန်ကာလစီမံခန့်ခွဲမှုအားနည်းချက်တွေကြောင့်မှာတိကျတဲ့ရောက်မှုဟာအတိုင်းအဆကြီးမားခဲ့ရပါတယ်ဒီအတွေ့အကြုံတွေရောနိုင်ငံတကာအတွေ့အကြုံတွေကိုပါမူတည်ပြီးတော့
မြန်မာနိုင်ငံအနေနဲ့ disaster management လို့ခေါ်တဲ့ကပ်ဘေးကြောက်ရွံ့မှုကယ်ဆယ်ရေးလုပ်ငန်းတွေကိုကြိုတင်စီမံပြင်ဆင်ဆောင်ရွက်မှုတွေဘလောက်အထိလုပ်ထားနိုင်ပြီလဲဆိုတာကိုအခုဒီလာမယ့်စနေညပိုင်းတရက်လေးလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပအဝင်ဆွေးနွေးမိမြန်လူတွေတရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုပြီးတော့ VOA ကိုပို့ထားလို့ရပါတယ်။ဒါမှမဟုတ်မိမိတို့ဆွေးနွေးလိုတာမိမြန်လူတွေအကြောင်းအရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပို့ထားနိုင်ပါလေ။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2923822994ဖြစ်ပြီးတော့email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ခင်ဗျာ။ပအဝင်ဆွေးနွေးမိမြန်ကြမှာတော်ရရှင်တွေကိုကြည့်လို့ပါတယ်။
VOA American အတန်ရဲ့တိုင်းရိုက်လေးလိုင်းအစီအစဉ်ကိုစနေနေ့နဲ့အင်္ဂါနေ့ညတိုင်းမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးလို့လည်းအချိန်မီဆက်သွယ်ကြဖို့ထပ်မံတိုက်တွန်းပါစီရှင်။အခုကြံနေသေးတဲ့မြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေကိုအလက်ပေးပါအောင်မယ်။အာရှဖွံ့ဖြိုးရေး ADB ဘဏ်အနေနဲ့မြန်မာနိုင်ငံပုဂ္ဂလိကကဏ္ဍတွေအနေနဲ့ဆက်သွယ်ရေးလုပ်ငန်းတွေနဲ့စွမ်းအင်လုပ်ငန်းတွေမှာအဓိကထားပြီးငွေရေးကြေးရေးအကူအညီပေးသွားမယ်လို့ ADB ဘဏ်ကတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ဒီကနေ့ကျင်းပတဲ့ ADB နဲ့မြန်မာအစိုးရကြားပုဂ္ဂလိကကဏ္ဍဆိုင်ရာမူပေါင်းသဘောတူညီချက်လက်မှတ်ရေးထိုးပွဲမှာအခုလိုပြောဆိုလိုက်တာပါ။အပြည့်အစုံကို VOA သတင်းထောက်မတိန်ကြီးလင်းကပြောပြထားပါတယ်
။ဟုတ်ကဲ့ပါရှင်။မြန်မာစီးပွားရေးကဏ္ဍပုံမိုတိုးတက်လာအောင်ပုဂ္ဂလိကလုပ်ငန်းတွေကိုကူညီထောက်ပံ့ပေးဖို့အတွက်ဒီပုဂ္ဂလိကကဏ္ဍဆိုင်ရာမူပေါင်းသဘောတူညီချက်ကိုလက်မှတ်ရေးထိုးတာဖြစ်တယ်လို့ ADB ဘဏ်အခြေခံအဆောက်အအုံအတွက်ကူညီထောက်ပံ့ပေးတဲ့ဌာနရဲ့ဒါရိုက်တာခရစ္စတိုဖာတိုင်းကပြောဆိုလိုက်ပါတယ်။အဓိကကူညီပေးမဲ့ကဏ္ဍတွေကိုတော့သူကအခုလိုရှင်းပြပါတယ်။
First would be kind of what we call connectivity projects, which relate to different types of investments that allow people in Myanmar to have better access to international markets or to facilitate trade.
ပထမကဏ္ဍကတော့ဆက်သွယ်ချိတ်ဆက်ရေးလုပ်ငန်းတွေပဲဖြစ်ပါတယ်။မြန်မာနိုင်ငံအနေနဲ့နိုင်ငံတကာဈေးကွက်ကိုဆက်သွယ်နိုင်မဲ့ကုန်စည်ပို့ဆောင်ဆက်သွယ်ရေးတွေကိုပို့ပြီးလွယ်ကူစေမဲ့ဆက်သွယ်ရေးလုပ်ငန်းတွေပါ။တယ်လီဖုန်းဆက်သွယ်ရေးစနစ်လည်းအပါအဝင်ပါ။နောက်တော့ကျေးလက်ဒေတာကစိုက်ပျိုးရေးလုပ်ကံသူတွေအတွက်သူတို့ရဲ့ထွက်ကုန်တွေလွယ်လင့်တကူတင်ပို့ရောင်းချပြီးတော့ဝင်ငွေတိုးစီဖို့လည်းရည်ရွယ်ပါတယ်။ကျွန်တော်တို့အကူအညီပေးဖို့ရည်ရွယ်ထားတဲ့ဒုတိယကဏ္ဍကတော့စွမ်းအင်လုပ်ငန်းတွေပဲဖြစ်ပါတယ်။စွမ်းအင်လုပ်ငန်းတွေမှာတိုးချက်လုပ်ကံပြီးတော့လျှက်စစ်မီလုံလုံလောက်လောက်ရရှိနိုင်ဖို့ကိုကူညီသွားမှာပါ။မြန်မာနိုင်ငံစွမ်းအင်ပြဿနာကိုလည်းကူညီပြီးတော့ဖြေရှင်းပေးသွားဖို့ရှိပါတယ်။
အရင်က ADB ဘဏ်ဟာမြန်မာအစိုးရရဲ့စီမံကိန်းတွေမှာပဲအကူအညီပေးနေရကနေဒီနေ့လက်မှတ်ရေးထိုးတဲ့သဘောတူညီချက်အရဆိုရင်တော့ပုဂ္ဂလိကစီမံကိန်းတွေမှာလည်းအကူအညီပေးနိုင်တော့မှာဖြစ်ပါတယ်။ပုဂ္ဂလိကကဏ္ဍတွေကိုဝင်ရောက်လာတာဟာတီးတန့်လုပ်ငန်းတွေလုပ်ကိုင်သွားဖို့မဟုတ်ဘဲလက်ရှိလုပ်ငန်းလုပ်ကိုင်နေတဲ့အဖွဲ့တွေကိုအကူအညီပေးဖို့ဖြစ်တယ်လို့ ADB ဘဏ်ဒုတိယဥက္ကဋ္ဌ Steven Groff ကပြောပါတယ်
။ The issue for us though is that we don't substitute for the private sector we come in to
ကျွန်တော်တို့အနေနဲ့လက်ရှိပုဂ္ဂလိကကဏ္ဍမှာအစားထိုးဝင်ရောက်မှာမဟုတ်ပါဘူးပုဂ္ဂလိကကဏ္ဍတွေကရှင်နီမြုပ်မနှံမှုတွေကိုအထောက်အကူပြုပေးဖို့ဝင်ရောက်လာတာပါကျွန်တော်တို့ကဒီပုဂ္ဂလိကလုပ်ငန်းတွေကိုပြန်ဆိုင်နေမှာလည်းမဟုတ်သလိုသူတို့ရဲ့စီမံကိန်းတွေကိုလည်းအပြန်ဆိုင်လုပ်ကင်မှာမဟုတ်ပါဘူးတကယ်တမ်းကျွန်တော်တို့ကကူညီဖို့ပဲလာတာဆိုတော့ ADB ကနေတည်ထက်စီမံကိန်းတွေနဲ့ရှင်နီမြုပ်နှံမှုတွေလုပ်ကင်မှာမဟုတ်ပါဘူးကျွန်တော်တို့စီမံရှိတဲ့အရင်းအီးတွေနဲ့ပုဂ္ဂလိကစီမံကိန်းတွေကိုကူညီမဲ့သဘောပ
ါ။ဘဏ္ဍာရေးဒုတိယဝန်ကြီးဒေါက်တာမောင်မောင်သိန်းကလည်းပုဂ္ဂလိကကဏ္ဍတွေမှာ ADB ဘဏ်ကကူညီပေးခြင်းအပြင်မြန်မာနိုင်ငံရဲ့စီးပွားရေးကဏ္ဍတိုးတက်စေမှာဖြစ်တယ်လို့ဆိုပါတယ
်။ This agreement will enable our private sector to channel
ဒီနေ့လက်မှတ်ထိုးထားတဲ့သဘောတူညီချက်အရဆိုရင်မြန်မာနိုင်ငံကပုဂ္ဂလိကလုပ်ငန်းတွေအနေနဲ့ ADB နဲ့အခြားဆက်ဆက်အဖွဲ့အစည်းတွေကနေအကူအညီတွေကိုအစိုးရရဲ့သဘောတူညီချက်မလိုပဲလွတ်လွတ်လပ်လပ်ရယူနိုင်မှာဖြစ်ပါတယ်တဲ့။ဒါကြောင့်ပုဂ္ဂလိကကဏ္ဍတွေတိုးတက်လာမယ်လို့မျှော်လင့်ထားပြီးအဲဒီကနေမှတဆင့်မြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်လာနိုင်မယ်လို့လည်းယုံကြည်ထားတယ်လို့ပြောသွားတာပါ2030ပြည့်နှစ်မတိုင်ခင်ဝင်ငွေအလဲအလတ်နိုင်ငံအဆင့်ရရှိဖို့ကြိုးစားနေတဲ့မြန်မာနိုင်ငံမှာယင်းနှိမ့်နှံ့မှုလိုအပ်ချက်အနေနဲ့ American Dollar 80 billion ရှိနေတယ်လို့ ADB ဘဏ်ကခန့်မှန်းထားပြီးပုဂ္ဂလိကလုပ်ငန်းတွေအတွက်2016ခုနှစ်မတိုင်ခင်အထိ American Dollar 1 billion ပတ်မိုးကူညီသွားမှာလည်းဖြစ်ပါတယ်မနီလာအခြေစိုက်အာရှဖွံ့ဖြိုးရေး ADB ဘဏ်ဟာဒေသတွင်းနိုင်ငံတွေမှာစီးပွားရေးဖွံ့ဖြိုးတိုးတက်မှုအတွက်လိုအပ်တဲ့အကူအညီတွေပေးနေပြီးအာရှပစိဖိတ်ဒေသအတွင်းစည်ရဲနွမ်းပါမှုလျှော့ချရေးအတွက်လုပ်ငန်းများလည်းလုပ်ကိုင်လျက်ရှိပါတယ်ရှင်
။မတ်တင်ကြီးလင်းပြောသွားတာပါမြန မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေလိုက်ပါလာတဲ့ဆက်လေတွေဟာထိုင်းနယ်စပ်ပင်လယ်မှာမျောနေပြီးအစာရေစာပြတ်လတ်မှုကြောင့်တိတ်ဆုံးသူတွေလည်းရှိကြောင်း Rohingya Refugee of Thailand အဖွဲ့ကပြောပါတယ်။ဒါဟာထိုင်းအစိုးရကလူကုန်ကူးမှုတိုက်ဖျက်ရေးဖိဖိစီစီဆောင်ရွက်လာတာကြောင့်လူပွဲစားတွေကအခုလိုစွန့်ပစ်ခဲ့တာဖြစ်ကြောင်းနဲ့ဒီလေစီးပြေဒုက္ခတွေအတွက်ယာယီဒုက္ခတဲ့စခန်းတွေဖွင့်ပေးဖို့ထိုင်းအာဏာပိုင်တွေကိုတောင်းဆိုထားတယ်လို့လည်းဆိုပါရယ်အပြည့်အစုံကိုမခွန်ညိုကစူးစီးတင်ပြထားပါရယ်ရှင
်ပြီးခဲ့တဲ့ဆယ်ရက်ကျော်ကစပြီးထိုင်းနိုင်ငံထဲမှာလူကုန်ကူးမှုတွေတင်းတင်းကြပ်ကြပ်ဖန်ဆီးစစ်ဆေးမှုတွေရှိလာတဲ့အတွက်လူကုန်ကူးတဲ့သူတွေဟာသူတို့ခေါ်ဆောင်လာတဲ့နေရာရွှေ့ပြောင်းအခြေချနေထိုင်လိုကြသူတွေကိုပင်လယ်ပြင်ထဲမှာပဲဆွန့်ပစ်ခဲ့ကြကြောင်းနဲ့အဲ့ဒီဒုက္ခတွေဟာလှေနဲ့မျောပါရင်အစာရေစာပြတ်လတ်ပြီးသေဆုံးမှုတွေရှိနေခဲ့တဲ့အကြောင်း Rohingya of Thailand အဖွဲ့ရဲ့ပြောခွင့်ရသူအဘူကာမန်ကပြောပါတယ်
ชมดอระเบียบมาเสียปฐมาลีตีมาเนสเนนยาวน้ำเนียนินัตเนียมาตะกับปันเดลูกมุกูเสนชายมาอันมาตะยอดตีวะชมดอระซาเซียมชีบาเซียมชีเตวปฐมาอุดากันนลาสุจิเนลาจาวาบิอะไรนะชมดอระลูกจาระตุรกีระไอ้หมดเนาะ
မလေးရှား၊အင်ဒိုနီးရှားစတဲ့နိုင်ငံတွေကလည်းအခုလိုလှေစီးထွက်ပြေးလာသူတွေသူတို့နိုင်ငံကမ်းခြေကိုရောက်မလာစေအောင်တင်းကျပ်ထားပြီးစားရည်ရိတ်ခါနဲ့ပင်လယ်ပြင်ထဲကိုသာပြန်ပြီးမောင်းထုတ်နေကြတဲ့အတွက်ဒီဒုက္ခသည်တွေကိုအကူအညီပေးကြဖို့ကုလသမဂ္ဂကနှိုးဆော်ထားပါတယ်။ထိုင်းနိုင်ငံအနေနဲ့ကတော့သူတို့ရေပိုင်နက်ထဲရောက်လာတဲ့ဒုက္ခသည်တွေကိုကယ်ဆယ်ထိန်သိမ်းပေးထားမှာဖြစ်ပေမဲ့နိုင်ငံတကာရေပိုင်နက်ထဲမှာရှိနေတဲ့သူတွေကိုတော့တာဝန်မယူနိုင်ဘူးလို့ပြောထားပါတယ်။ဒီဒုက္ခသည်တွေအတွက်ထိုင်းနိုင်ငံအတွင်းမှာယာယီဒုက္ခသည်စခန်းတွေဖွင့်ပေးဖို့တောင်းဆိုထားတဲ့အကြောင်းအဘူကာမန်ကပြောပါတယ်
။ဒါရုပ်ဆွေးရကိုကျွန်တော်တောင်းထားတာပါလေဆိုတော့ယာယီပေါ့ကမ်ရှာလိုက်ပေါ့ဒီလူတွေကိုစစ်စစ်လုပ်လိုက်ဒီဖူဂျီလာပါလေမဟုတ်လားအထမကမ်ပွင့်လိုက်ပေါ့နော်မဟုတ်လို့ဆိုအဲ့ဒါတောင်းထားတယ
်လူခွင့်ရေးဆောင်ကြည့်ရေးအဖွဲ့ HRW ရဲ့အာရှရေးရာဒုတိယညွှန်ကြားရေးမှူး Phil Robertson ကလည်းပင်လယ်ပြင်တွင်းလှေတွေနဲ့မျောပါနေကြတဲ့ Rohingya တွေကိုလက်ခံကူညီပေးကြဖို့အရှေ့တောင်အာရှနိုင်ငံတွေကိုတိုက်တွန်းပါတယ
်။ The Thai, Malaysian and Indonesian Navy should stop playing human ping pong with the
Thai, Malaysian and Indonesia ရဲ့ရဲတွေအနေနဲ့ဒီလူတွေကိုဟိုဘက်မောင်းထိုးလိုက်ဒီဘက်မောင်းထိုးလိုက်လုပ်နေတာတွေရက်ဆိုင်ပြီးတော့ကန့်ကွက်ခွင့်ပေးသင့်ပါတယ်။ဌာနရေးမှာနိုင်ငံရေးဖိနှိပ်မှုတွေကနေလွတ်မြောက်အောင်ထွက်ပြေးကြတဲ့ရိုဟင်ဂျာတွေကိုမောင်းထုတ်တဲ့မူဝါဒတွေကြောင့်သူတို့အတော်လေးထိခိုက်ဆုံးရှုံးကြရပါတယ်
။မြန်မာသမ္မတရုံးညွှန်ကြားရေးမှူးဦးစောထီကတော့ဒီပြဿနာတွေအစားကမြန်မာနိုင်ငံလို့လွှဲချခြင်းတဲ့သဘောထားမျိုးကိုမြန်မာနိုင်ငံဘက်ကလက်ခံမှာမဟုတ်ဘူးလို့ပြောပါတယ်
။အဓိကကတော့လူမောင်ကိုကိုင်းနေပြီပေါ့နော်။ဒါအကြီးကြီးဖြစ်နေတယ်။အဲ့တော့ဒီလူမောင်ကိုကတဆင့်ဖြစ်လာတဲ့ဒီလူတွေကိစ္စကနောက်ဒီမှာပြောတဲ့လူသားမဆန်တဲ့ပေါ့နော်။အဲ့ဒီနှိမ့်ဆက်ညှဉ်းပန်းမှုတွေနောက်ကြုံပြုမှုတွေနောက်ဒီမှာလေနောက်ဆုံးတက်ဖြတ်တဲ့အဆင့်ကြီးဖြစ်လာတဲ့ကိစ္စတွေရဲ့ရင့်မြစ်ပေါ့နော်ဒီဆိုကမြန်မာနိုင်ငံဆိုပြောလာရင်တော့ကျွန်တော်တို့ကလက်မခံဘူးလေနော
်ဒါပြင်အရှေ့တောင်အာရှနိုင်ငံတွေစီထွက်ပြေးကြတဲ့ရိုဟင်ဂျာတွေအရေးညီလာခံတရက်ကျင်းပဖို့ထိုင်းနိုင်ငံကစီစဉ်နေတာကိုလည်းမြန်မာနိုင်ငံဘက်ကတက်ရောက်မှာမဟုတ်ဘူးလို့မြန်မာအစိုးရကတုံ့ပြန်ထားပါတယ
်ရိုဟင်ဂျာဆိုတဲ့ဟာနဲ့ပတ်သက်ပြီးတော့သမရာကြီးရောအစိုးရရောဒီအတမကမှာဖြစ်စီအာဆီယံမှာဖြစ်စီပေါ့နော်အပြည့်ရင်ပြောထားတယ်ရိုဟင်ဂျာကျွန်တော်နိုင်ငံမှာမရှိဘူးပေါ့နော်ပြီးခဲ့တဲ့မလေးရှားအာဆီယံဆမ်မစ်မှာလည်းနိုင်ငံသားဝင်ကြီးကယတိကျဆယ်ချရင်းတွေထားပြီးတာဖြစ်တယ်ပေါ့နော်အဲ့တော့ဒီကိစ္စနဲ့ကိုကောင်းစဉ်တင်ပြီးတော့ဆွေးနွေးမယ်ဆိုရင်တော့ကျွန်တော်တို့ကလက်မခံဘူးအဲ့ဒီရိုဟင်ဂျာကကျွန်တော်တို့ကအတိမတ်မကြည့်ဘူးကျွန်တော်တို့ဒီမှာမရှိဘူးပြောထားတဲ့တည်းဆွေးနွေးမယ်ဆိုရင်တော့ကျွန်တော်တို့ကမတက်နိုင်ဘူး
လက်တလုံးမှာလည်းမလေးရှားနိုင်ငံစီကိုလှေစီးထွက်ပြေးကြသူတွေကိုအင်ဒိုနီးရှားထိုင်းနဲ့မလေးရှားနိုင်ငံတို့ကလက်မခံတဲ့အတွက်ပင်လယ်ပြင်မှာလှေတွေနဲ့မျောပါနေကြသူတွေထောင်ထဲချီရှိနေပြီးဒီလူတွေအသက်ရှင်ရေးအတွက်နိုင်ငံတွေကလက်ခံကြဖို့နိုင်ငံတကာရွှေ့ပြောင်းအလုပ်သမားရေးရအဖွဲ့ IOM ကတိုက်တွန်းထားပါတယ်။ဒီလူတွေကိုအကူအညီပေးဖို့အမေရိကန်ဒေါ်လာ100,000အသုံးပြုမယ်လို့လည်း IOM ကကြေညာချက်ထုတ်ထားပါတယ်ရှင်။
မခွန်ယူပါရှင်မကြမ်းခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနာရီဝက်အစီအစဉ်မှာတော့ American Indian သုံးအင်္ဂလိပ်စာသင်ခန်းစာပို့ချချက်အမျိုးသမီးကန္တာနဲ့အတူသိပ္ပံနဲ့နှီးပညာအစီအစဉ်တွေကိုနားဆင်ဖို့ရှိပါတယ် VOA ကို email ကသင့်ဝေဖန်အကြံပြုလို့ရဆိုရင် burmese@voanews.com ကိုဆက်သွင်းနိုင်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American အတန်က2015ခုနှစ်မေလ16ရက်စနေနေ့မနက်ပတ်အစီအစဉ်တွေကိုဆက်လက်အတန်လွင့်နေပါတယ်။အခုဒုတိယပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့ line to meter 32 line40 line to meter 50နဲ့အတူ line length meter 190တို့ကပါတိုးချက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ငံရဲ့အစီအစဉ်မှာကပတဲ့တင်းတွေထဲကမြန်မာပြည်အကြောင်းကောက်နှုတ်ချက်တွေ American Indian သုံးအင်္ဂလိပ်စာသင်ခန်းစာပို့ချချက်နဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍနှင့်သိပ္ပံနည်းပညာအစီအစဉ်မှာတော့
အဓိကကတော့ရေထဲပြောင်းဝင်တဲ့အောက်ဆီဂျင်ကလုံးဝအနည်းသွားပြီးအစားတွေတေးတယ်ပေါ့နော်ဒါကဘာလို့ဖြစ်ကြလဲဆိုရင်ဒီမှာဥပဒေနဲ့ပတ်သက်ပြီး
တောင်တမန်အင်းကသတင်းအခြေအနေတွေကိုနားဆင်ရမှာပါဒီလိုအစီအစဉ်တွေထဲမှာအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းကောက်နှုတ်ချက်ကိုမူလဆောင်ပါရှင်ရဲ့အာဘော်မပြတ်ဦးကျော်စံတာကစူးစီးတင်ပြထားပါတယ်ရှင
်မြန်မာနိုင်ငံရဲ့အဓိကပြဿနာဆွဲကောင်းတဲ့ The Washington Post မှာမင်းစင်ရေးသားထားတာဥစွာတင်ပြလိုရတယ်ဒီနေ့နောက်ပိုင်းကျင်းပမဲ့ရွေးကောက်ပွဲဟာမြန်မာနိုင်ငံဒီမိုကရေစီပြောင်းလဲရေးဖော်ဆောင်နိုင်မှာမဟုတ်ပါဘူးစစ်ဘုတ်ချုပ်ကြီးတွေကြီးဆိုးတဲ့အစိုးရဟာပြည်မအတိုက်ခံတဲ့တိုင်းရင်းသားအင်အားစုတွေကိုအာဏာခွဲမပေးလိုကြပါဘူးဒါဟာရွေးကောက်ပွဲရဲ့ယုံကြည်စိတ်ချရမှုကိုသံမကခေါင်းဆောင်မှုအတွက်ပါဟာကွက်ဖြစ်လာစေနိုင်ပါတယ်2012ကြားဖြတ်ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်တခဲနဲ့အနိုင်ရရှိခဲ့ခြင်းကစပြီးဦးသိန်းစင်အစိုးရနဲ့စစ်တပ်တို့အတွက်နောက်ထပ်ဒီလိုအဆုံးမျိုးနဲ့မကြုံရဘူးဟာသိအရေးကြီးလာပါတယ်အနာလက်ရှိတွေဟာဒေါအောင်ဆန်းစုကြည်သမရမဖြစ်စေအောင်ကန့်သက်ထားတဲ့အခြေခံဥပဒေကိုပြင်ဆင်ဖို့ညှင်းဆန်နေပြီးတိုင်းသားအခွင့်အရေးတွေကိုလည်းပဲလိုက်လျောခြင်းမရှိပါဘူးနိုင်ငံရေးထိပ်သီးတဲ့တွစ်ဆုံမှုကလည်းပဲထိရောက်တဲ့သဘောတူညီမှုတွေမရရှိကြပါဘူးရအောင်တော့ဒီသဘောတူညီမှုကိုရွေးကောက်ပွဲမတိုင်မီပြင်ဆင်နိုင်မှာမဟုတ်ပါဘူးဒေါအောင်ဆန်းစုကြည်အနေနဲ့သူကိုယ်တိုင်သမရဖြစ်မလာနိုင်သည့်အတိုင်းသမရရွေးချယ်ရမှာတော့သူ့ရဲ့အခန့်ကဏ္ဍဟာအဓိကကျမှာဖြစ်ပါတယ်ဥရှိမန်အနာရလိုက်ရင်ဖွဲ့စည်းပုံကိုသူ့အလိုကျပြင်ထင်လိမ့်မယ်ဆိုတဲ့မျှော်လင့်ချက်နဲ့ဒေါအောင်ဆန်းစုကြည်ဟာသူရဥရှိမန်ကိုထောက်ခံပြနိုင်တယ်လို့ NLD တဲကတချို့ထင်ကြီးပေးကြပါတယ်။ဒီညမှာရွေးကောက်ပွဲရွှေဆိုင်လေမလားဆိုတာလဲစဉ်းစားစရာပါ။ရွေးကောက်ပွဲကိုရွှေဆိုင်လိုက်တာဟာကျင်းပပြီးတဲ့နောက်ရလတ်ကိုမလိုက်နာဘူးဆိုတာထက်လူတကာအတွက်အမြင်ကောင်းစေမှာဖြစ်ပါတယ်။ဒီလိုအကြက်တဲတွေကိုကြည့်ရင်လာမယ့်ရွေးကောက်ပွဲဟာဒီမိုကရေစီကိုဖော်ဆောင်ပေးနိုင်မှာမဟုတ်ဘူးလို့သုံးသပ်နိုင်ပါတယ်။တကယ်စင်ထုံမှုကတော့နိုင်ငံရေးထိပ်သီးတွေဟာအလုတ်ဖြစ်မဲ့အာဏာခွဲဝေရေးတရားကိုလုံနိုင်မလားဆိုတဲ့ကိစ္စသာဖြစ်ပါတယ်။မလုံနိုင်ရင်တော့ခေါင်းဆောင်မှုဟာကွက်ဖြစ်ပြီးရွေးကောက်ပွဲကျင်းပပြီးသည့်တိုင်တည်ငြိမ်အေဂျင့်ရေးအတွက်ကတော့ချင်းချောက်မှုတွေရှိနေမှာဖြစ်ပါတယ်လို့យေသထားပါတယ်။မြန်မာရွေးကောက်ပွဲအတွက်အမေရိကန်အစိုးရကပုံမပစ်စုံတဲ့အမြင်ရှိဖို့လိုအပ်တယ်ဆိုတဲ့ခေါင်းစဉ်နဲ့ CSIS newsletter မှာဖော်ပြထားတဲ့ Pringon ရဲ့ဆောင်းပါးကိုလည်းဖတ်ရပါတယ်။လာမယ့်ရွေးကောက်ပွဲဟာမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးကိုတိုင်တားရမယ့်အရေးကြီးတဲ့ကိစ္စတရားဖြစ်ပါတယ်။ Free and Fair လွတ်လပ်ပြီးတရားမျှတသလားဆိုတာလျှောက်နဲ့မလုံလောက်ပဲအလုံးပါဝင်ခွင့်ရှိကြရလားပွင့်လင်းမြင်သာမှုရှိရလားခိုင်လုံစိတ်ချမှုရှိရလားဆိုတာတွေကိုပါထည့်သွင်းပြီးတော့ခြုံငုံကြည့်ကြမှာဖြစ်ပါတယ်။ရွေးကောက်ပွဲကော်မရှင်ဟာနိုင်ငံတကာဆိုင်းဆန်းညွှန်းတွေကိုလိုက်နာပါမလားဆိုတာကိုလည်းအမေရိကန်မူဝါဒရေးဆွဲသူတွေသတိထားစောင့်ကြည့်ကြမှာဖြစ်ပါတယ်။ရွေးကောက်ပွဲပြီးချိန်အစိုးရသစ်မတက်မီကြမှာလည်းပဲမသေးချာမရေရာမှုတွေစိုးရိမ်ပူပန်စရာတွေရှိနေနိုင်တယ်လို့တချို့ကသုံးသပ်ကြပါတယ်အထူးသဖြင့်သမရရွေးချယ်ရတဲ့အခါမှာတစ်ဖက်ဖက်ကသဘောမတူခဲ့ဘူးလက်မခံခဲ့ဘူးဆိုရင်တင်းမာမှုနဲ့မငြိမ်သက်မှုတွေဖြစ်ထွန်းလာနိုင်တယ်လို့យေသထားပါတယ်ခင်ဗျာ
ကမ္ဘာသတင်းမီဒီယာထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းကောက်နှုတ်ချက်ကိုနားဆင်ပြီးရဲ့နောက်မှာဒေါ်လာတန်တင်ဆက်တဲ့ American Indian သုံးအင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်မှာဖြစ်ပါတယ်ရှင်
ဒီကိရမင်းတင်ပြမယ် ADM အတုံးကတော့
front runner
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက F R O N T front ကရှေ့ R U N N E R runner ကအပြေးသမားဆိုတော့ စကွိုက်ခွန်ရဲ့ဓာတ်ရိုက်ဒီဘက်ကတော့ရှေ့ကပြင်းနေတဲ့လူပေါ့ EDM ဒီဘက်ကလည်းရှင်းပါတယ်ရှေ့ကပြင်းနေသူဆိုရင်နိုင်ဖို့အလားအလာအကောင်ဆုံးလူလို့ဒီဘက်ယူနိုင်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Jim Brown is the front runner in the governor's race. Most of the voters support him.
Jim Brown ဟာပြည်내အုပ်ချုပ်ရေးမှုရွေးကောက်ပွဲမှာအနိုင်ရမယ်အလားအလာအကောင်ဆုံးလူပဲပေါ့မဲဆန္ဒရှိအများစုကလည်းသူ့ကိုထောက်ခံကြတယ်လေလို့ထေပေရပါလေဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Jim Brown is the front runner in the governor's race. Most of the voters support him.
အနိုင်ရဖို့အလားအလာအကောင်ဆုံးလူဖြစ်နေတယ်ဆိုရင် EDM အသုံးရဘယ်လိုပြောမလဲ
Front runner
လို့ပြောလို့ရပါလေအဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
American idiom သုံး English သင်ခန်းစာတွေကိုဒေါ်လလတန်းတင်ဆက်သွားတာပါအခုတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးပါမယ်ဒီတစ်ပတ်အမျိုးသမီးကဏ္ဍမှာမြန်မာနိုင်ငံဒေသန္တရအုပ်ချုပ်ရေးမှာအမျိုးသမီးတွေရဲ့ဥဆောင်မှုကဏ္ဍအတိအမှတ်ပြုမှုနည်းပါးနေတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ARD တိုင်းဒေတာကြီးလွတ်တော်အမတ်ဒေါက်တာလှမြတ်သွေးကပြောပါရယ် ARD တိုင်းမှာအဓိကရင်ဆိုင်နေရတဲ့လေယာဉ်မြေအတင်းအဓမ္မတိမ့်စီမှုပြဿနာကိုဖြေရှင်းဖို့တိုင်းအစိုးရဘက်ကလွတ်တော်နဲ့ပူးပေါင်းဆောင်ရွက်ရမှာအားနည်းချက်တွေအများအပြားရှိတယ်လို့လည်းဆိုပါရယ်လက်ရှိ American ပြည်ထောင်စုကပြည်내ရွေးကောက်ပွဲတွေကိုလာရောက်လေ့လာစဉ် Washington DC မြို့တော်ကိုခေတ္တရောက်နေချိန်မှာပဲဒေါက်တာလှမြတ်သွေးကိုမအင်ဂျင်နိုင်ကသွေးဆောင်မေးမြန်းထားပါရယ်
အခုဒေါက်တာလက်မြတ်သေးကိုယ်တိုင်လည်းပညာရှင်တအူးကနေပြီးတော့ဟိုနိုင်ငံရေးသမားပေါ့နော်တွတ်တော်ကိုယ်စားလှယ်တအူးဖြစ်ကိုရက်တီပြရတဲ့အကြောင်းရင်းပေါ့နော်အဲ့ဒါဘာကြောင့်မလဲရှင
်ကျမကအရင်တုန်းကဟိုပေါ့နော်တက်တော့အเจ้าမှအလုပ်အเจ้าမှအလုပ်လုပ်ခဲ့ပြီးတော့အเจ้าကနေကျမအလုပ်ထွက်လာအလုပ်ပြုတ်လာတာပေါ့နော်ကျမကထွက်ခဲ့တာမဟုတ်ပါဘူးကျမအလုပ်ပြုတ်လာပြီးတဲ့နောက်ပိုင်းမှာကျမပညာရေးနဲ့ပဲဆက်ပြီးလုပ်လုပ်ပါတယ်အထူးသဖြင့်တော့မူလတန်းပညာရေးပေါ့ကျမနှစ်နှစ်လောက်အတွင်းမှာကျမအဲ့ဒီကျမအခုလက်ရှိရှိနေတဲ့အလုပ်လုပ်နေတဲ့ data ပတ်ဝန်းကျင်မှာရှိတဲ့မူလတန်းအကြောင်းတွေကိုနှစ်နှစ်လောက်ကျမကြည့်လိုက်တဲ့အခါမှာပညာရေးရဲ့အခြေအနေကတော်တော်လေးဟိုဆိုပါတယ်။အဲ့တော့ကျမကစဉ်းစားပါတယ်။ကျမကလာပြီးတော့ဟိုပေါ့နော်ဒီကိုယ်တည်းဖြစ်နေကျမတို့နေမှာဟိုဟာ vacant ဖြစ်နေအောင်ဝင်ပြန်ရဝင်ရမယ်ဆိုတော့ကျမကိုကန့်လန့်လာတဲ့အခါမှာကျမအနေနဲ့အဲဘယ်လိုစဉ်းစားမိလဲဆိုရင်ကျမတစ်ယောက်တည်းကျမကအဖြစ်မှာကိုယ့်ဘာကိုပေါ့နော်ဒီပညာရေးလောက်တဲ့ဒီအောက်ခြေပြည်သူလူထုရဲ့တိုးတက်ရေးကိုလုပ်မယ်ဆိုလို့ရှိရင်တိုးတက်ကြီးပွားဖို့ကျမလုပ်ချင်တယ်ဆိုလို့ရှိရင်တော့ကျမဒီလိုလွတ်တော်တဲ့ကိုဝင်ပြီးအလုပ်လုပ်တာကပို့ပြီးတော့ဟိုထိရောက်မှုရှိမယ်လို့ကျမထင်လို့ဒါကျမဒီကိုယ်စားလှယ်ဖြစ်ဝင်လာခြင်းဖြစ်ပါတယ်။
အဲ့တော့ဒေါက်တာလက်မြတ်သွေးကအလုပ်ကနေဘာကြောင့်ထုတ်ခံရလဲရှင်
။အဲကျမတို့2009ရွှေဝါရောင်ရေခင်ဖြစ်တဲ့ကာလမှာကျမဘလင်းမှာကျမကနေပြီးတော့အဲ့တော့ဒီဟိုရဟန်းတန်ဃာတော်တွေကိုဒီလိုဟိုလှုပ်တဲ့ကိစ္စတွေပေါ့နော်ဒီလိုတနက်နေ့ဖြစ်တာတို့ပတ်သက်ပြီးတော့ဖမ်းတာတို့ရိုက်တဲ့နဲ့တဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ကျမတို့ကဒါကမဖြစ်သင့်ဘူးဆိုတဲ့အကြောင်းဆန့်ကျင်တဲ့အကန့်ကွက်တဲ့အနေနဲ့ကျမတို့အပြင်မှာထိတက်ပြီးတော့ဆန္ဒပြတဲ့အထက်မှာထိတက်တက်ကြတဲ့အထက်မှာကျမတို့ကျမပါခဲ့တယ်။နောက်ဒုတိယတစ်ချက်က2008ခုနှစ်နောက်ကစ်မုံတိုင်းပြီးသွားတဲ့နောက်မှာဒီကျမတို့ရဲ့ဗမာပြည်မှာရှိတဲ့ကျမတို့ရဲ့ဗမာပြည်သူပြည်သားတွေသုံးသွားတာကိုကျမတို့ကဒီဗမာတန်ရုံရှိမှဒီလူတွေအတွက်ကျမတို့သုံးသွားတယ်တေးသုံးသွားတယ်ကျမတို့ရဲ့နိုင်ငံသားတွေအတွက်သွားပြီးတော့ဆူတောင်းတဲ့ပွဲမှာကျမပါတယ်အဲဒီကိစ္စကိုတန်ရုံကနေတပ်ပုံရိုက်ပြီးတော့ကျမတို့ဗမာပြည်ကိုပြန်ပြီးတော့ဟိုကျမတို့ဝင်ကြီးဌာနကိုပြန်ပို့လိုက်တဲ့အချိန်မှာကျမအလုပ်ပြုတ်တယ်လို့အဲ့လိုကြားသိရတယ
်အဲ့တော့အခုဒီလိုလွတ်တော်ကုစလေလွတ်တော်အမတ်တအုပ်ဖြစ်လာတဲ့ခါမှာရောကိုမျော်မှန်းထားတဲ့အတိုင်းလှုပ်လာနိုင်လားရှင်
ကျမအသက်ကတော့ကျမမျှော်လင့်ထားတဲ့အတိုင်းကျမအောက်ချက်မှာဖြစ်နေတဲ့အခြေအနေတွေကိုပုံပွင့်လင်းလင်းပြောနိုင်ပါတယ်လွတ်တော်ထဲမှာရောဒီအပြင်မှာရှိတဲ့မီဒီယာတွေထဲမှာရောကျမပြောနိုင်ပါတယ်အဲသို့တော်လည်းပဲကျမဖြစ်ချင်တဲ့အတိုင်းဖြစ်လာပြီလားဆိုလို့ရှင်တော့900ခန်းနှုန်းလောက်တောင်ဖြစ်ခွင့်မရသေးဘူးလို့ကျမထင်ပါတယ
်အဲ့ဒါဘာကြောင့်လဲရှင
်ဘာကြောင့်လဲဆိုတော့ကျမတို့လွတ်တော်ထဲမှာတော့ကျမတို့ပုံပွင့်လင်းပြောဆိုဆွေးနွေးဆက်ဆံနိုင်တယ်အဲတင်ပြနိုင်တယ်ပြဿနာတွေကိုအပြင်မှာရှိတဲ့တကယ်လက်တွေ့ပြဿနာကိုတင်ပြနိုင်တယ်သို့တော်လည်းပဲတကယ်အဲ့ဒီကိစ္စတွေအပေါ်မှာအကောင့်ထဲပေါ်ပြီးတော့လောက်ရတဲ့အဲကျွန်တော်တို့တိုင်းဒေသကြီးအစိုးရအနေနဲ့လှုပ်လှုပ်တဲ့အခါမှာနှိကွင်းမှုရှိတာလားကျွန်တော်တို့တင်ပြတာနဲ့သူတို့အုပ်ချုပ်ရေးဘက်ကနေတင်ပြတာနဲ့ကျွန်တော်တို့လွှတ်တော်ကလည်းတင်ပြရတယ်နဲ့ကွဲပြားနေတာလားလွှတ်တော်ရဲကိုတင်ပြတဲ့ ဟိုမေခွန်းကိုပြန်ဖြည့်တဲ့အခါမှာကျွန်မအောက်ခြေမှာတိထားတဲ့တကယ်အခြေအနေမှန်နဲ့ဝင်ကြီးတွေကိုသူတို့အုပ်ချုပ်ရေးပိုင်းကနေတင်ပြတဲ့အခြေအနေနဲ့အယံကွာခြားတာမျိုးတွေရှိတယ်။အဲ့တော့ဝင်ကြီးတွေလှုပ်လှုပ်တဲ့အခါမှာမထီရောက်တာတွေရှိတယ်။အဲ့ခါကျတော့မထီရောက်တာမျိုးတွေဖြစ်လာတာပေါ့။အဲ့တော့ကျွန်မတို့လှုပ်လှုပ်တာလဲကျွန်မတို့အနေနဲ့ပြည်သူ့အတွက်တင်ပြတာတွေကလည်းထီရောက်မှုမရှိဘူးဆိုတဲ့သဘောမျိုးတွေဖြစ်လာပါတယ်။
အဲ့တော့အဲ့ဒီမှာအဓိကလူမှုရင်ဆိုင်နေရတဲ့အခက်အခဲပေါ့ AR တိုင်းဘက်မှာနောက်သူတို့တွေ့ကြုံနေရတဲ့မချေနှက်မှုတွေကအဓိကပါတယ်လို့ရှိတ
ယ်။အဓိကရင်ဆိုင်ရတဲ့အခက်အခဲကတော့မြင်ရလဲရမြင်ပြဿနာအဓိကပါပဲကျမတို့က AI တိုင်းရလဲရလုပ်ငန်းခွင်ကိုလဲရအစိုက်ပြွေးလုပ်ငန်းခွင်နဲ့အသက်ဝန်းဝန်းကျောင်းတဲ့လူတွေများနေတဲ့အခါကျတော့ဟောအဲ့ဒီကိစ္စကလဲရမြင်ပြဿနာကအဓိကခက်ခဲဖြစ်ပါတယ
်အဲ့လိုဒီမြေယာတွေတင်းခံနေရတဲ့ကိစ္စကိုလွတ်တော်မှာဟိုဆွေးနွေးတင်ပြတဲ့အခါမှာလွတ်တော်ဘက်ကဒီတောင်လူလေသမားတွေအတွက်ရပိုင်ခွင့်နေနောက်တောင်လူလေသမားတွေအခုဒီတွေ့ကြုံနေရခက်ခဲသူတို့ဘယ်လိုဖြေရှင်းပေးနိုင်တာမျိုးရှိခဲ့လဲရှင
်ကျမလွတ်တော်ဘက်ကဆိုလို့ရှင်လွတ်တော်ကိုယ်စားလှယ်တွေလို့ကျမအနေနဲ့မြင်တယ်နော်လွတ်တော်လို့ဟောလွတ်တော်ဥက္ကဋ္ဌရဲ့လွတ်တော်ကိုယ်စားလှယ်တွေရဲ့ပေါ့ဒါကကျမတို့ကအများသောဖြင့်လွတ်တော်ကိုယ်စားလှယ်တွေကလည်းဆွေးနွေးကြပါတယ်နောက်တစ်ဖြည်းဖြည်းနဲ့ပါဖြစ်လာလွတ်တော်ဥက္ကဋ္ဌဘက်ကလည်းတတ်နိုင်သလောက်ဟိုဆုံးဖြတ်ချက်တွေနဲ့အောက်ခြေမှာဖြစ်နေတဲ့ပြဿနာတွေကိုတတ်နိုင်သလောက်အုပ်ချုပ်ရေးပိုင်းနဲ့အစိုးရရဲ့အုပ်ချုပ်ရေးပိုင်းရဲ့နှိမ့်နိုင်တယ်ရှင်းနှိမ့်နိုင်ပြီးဆောင်ရွက်ပါတယ်သို့တော်လည်းပဲတကယ်လက်တွေ့ဖြည့်ရှင်းပေးရမယ့်အပိုင်းကအစိုးရရဲ့အပိုင်းဖြစ်နေတယ်ဟိုကျွန်တော်လွှတ်တော်ကနေပြီးတော့လွှတ်တော်ကိုယ်စားလှယ်တွေရောလွှတ်တော်ဥက္ကဋ္ဌတွေရောတကယ်တင်ပြပြီးတော့ဆွေးနွေးပြီးတဲ့နောက်ပိုင်းမှာတကယ်လှုပ်လှုပ်ရတဲ့အစိုးရဘက်ကကြတော့သူကနှောင့်နှေးကြမ်းကြမှုတွေနဲ့အောက်ခြေမှာရှုပ်ထွေးတဲ့အခြေအနေတွေရှိတယ်။ဘာလို့ဆိုတော့ဒီအောက်ခြေရဲ့ဘက်ကပါဝင်ပတ်သက်တဲ့အောက်ဒီအောက်ခြေကရကြေးအောက်ခြေရေးတို့မြို့နယ်အဆင့်အောက်ခြေရေးမှုတို့အဲဒီလိုဟာမျိုးတွေကနေပြီးတော့ပါဝင်ပတ်သက်မှုတွေအများကြီးရှိနေတဲ့အခါကြတော့ရလာရီဇတ်ကဘာလဲဆိုလို့ရှင်တော့ဘာမှမရှိဘူး
။ဒီကိုရဲ့မဲဆန္ဒနယ်မြေကအရေးကိစ္စတွေကိုဆောင်ရွက်တဲ့အခါမှာရောအမျိုးသမီးတွတ်တော်မတ်တူအနေနဲ့ပေါ့နော်ရင်ဆိုင်ရတဲ့အခက်အခဲတွေစိန်ခေါ်မှုတွေကဘာတွေရှိလဲရှင
်ရှိပါတယ်ဒီအမျိုးသမီးဖြစ်နေတဲ့အခါကျတော့ဟိုပေါ့နော်အုပ်ချုပ်ရေးပိုင်းအနေနဲ့ကလည်းအုပ်ချုပ်ရေးပိုင်းအနေနဲ့ဥပမာဆိုကြပါစို့ကျမရဲ့မျိုးနဲ့အုပ်ချုပ်ရေးမှုတွေနဲ့အဲဒီလိုမျိုးကျမတို့အလုပ်လုပ်တဲ့အခါမှာဆိုလို့ရှင်အဆင်မပြေမှုကအမျိုးသမီးချောင်းကပထမဖြစ်နေတယ်လို့ကျမမြင်ပါတယ်အမျိုးသမီးတဦးဖြစ်နေတဲ့အခါကျတော့အမျိုးသားတွေရဲ့စိတ်ထဲမှာလေအာဒီမိန်းမကဟိုမိန်းမတယောက်ရဲ့မိမကြောင့်နဲ့တွဲပြီးလှုပ်လှုပ်ရတယ်။နော်ဒီမိမပြောတဲ့ဥစ္စာတွေကိုပဲဟိုကျမတို့ကပြည်သူတို့ကတင်ပြတဲ့အပေါ်မှာတင်ပြတာတွေကိုကျမတို့ကပြန်ပြီးတော့ဆွေးနွေးရတယ်။ဒါပြည်သူတို့ကဖြစ်ချင်တဲ့ကိစ္စတွေပါဆိုလို့ရှင်သူကပြည်သူလူထုဆိုတာကိုကျမတို့ကပြည်သူတို့ကိုကိုစားပြုတဲ့သူဆိုတဲ့ပုံကိုနေနဲ့မမြင်တော့ဘဲနဲ့မိမတယောက်ကနေပြီးတော့ဟိုပေါ့နော်ခိုင်းလို့ဆိုတဲ့သဘောမျိုးပေါ့မိမတယောက်ကတင်ပြတဲ့ကိစ္စကိုမလုပ်လို့ဆိုတဲ့သဘောမျိုးအဲ့ဒီဟာပထမဆုံးချက်ပဲကျမအခုခံစားရတာလေသူတို့ပြည်သူလူထုဆိုတာကိုကျမတို့မျက်စိထဲမှာထည့်မထားတော့ဘဲနဲ့သူကမိမဆိုတဲ့အချက်ပေါ်မှာမြင်နေတယ်လို့ကျမအဲ့လိုခါကြတော့အလုပ်လုပ်ရတဲ့အခါမှာအဲ့ဒီဟာကပထမဆုံးနှောက်ယှက်ပဲလို့ကျမမြင်တယ
်ဒီအမျိုးသမီးတွေရဲ့လုတ်ကင်နိုင်စွမ်းပေါ့နော်အရေးအချင်းနဲ့ပတ်သက်ပြီးတော့အခုဆိုဒေါက်တာလက်မြတ်သွေးကိုရိုင်းလဲဒီလိုမျိုးလွတ်တော်မှာဒီအမျိုးသားတွေနဲ့ဒန်းတူဒီနိုင်ငံရေးအုပ်ချုပ်ခွင့်အဲ့ဒီအပိုင်းတွေမှာအမျိုးသမီးတွေရဲ့ဆောင်ရွက်နိုင်စွမ်းကိုရောဘယ်လိုမြင်ပါလဲရှင
်အာကျမတို့အမျိုးသမီးနဲ့ပတ်သက်ပြီးတော့လေဟိုကျမတို့နေမှာဆင်းနေဆိုလို့ရှင်လဲကျမမြင်တယ်တကယ်ပဲထက်မြက်တယ်ကျမတို့ဗမာမျိုးသမီးတွေရာလေဒီအိမ်ထဲမှာပဲနေရတည်ပဲဖြစ်စေဥမာဖြစ်ကျမကကျမအမျိုးသမီးကိုယ်စားလှယ်တယောက်ဖြစ်တဲ့အခါမှာအားသာချက်တစ်ချက်ကပါလဲဆိုတော့ကျမတို့နေတွေဆင်းလိုက်လို့ရှင်အမျိုးသမီးအင်အားတွေအများကြီးတက်လာတာပေါ့နော်ဒါဟာကျမတို့ဗမာနေလဲအမျိုးသမီးကိုယ်စားလှယ်လဲနေတဲ့အခါကျတော့အမျိုးသမီးတို့အများကြီးပဲဟိုလာကြတယ်ဆွေးနွေးပွဲတွေပါမှာလာလို့ရှင်သူတို့ဆွေးနွေးတာတွေကိုကြည့်ရင်သူတို့လှုပ်လှုပ်နေတယ်သူတို့ကယောက်ျားနဲ့တန်းတူပဲလှုပ်လှုပ်ကြတယ်ကျမတို့ဗမာအခုနေတာမျိုးသမီးတွေရာလေလေတဲ့ကိန်းထဲမှာဘယ်ဖြစ်စေဟိုဒီရောင်းဝယ်ရေးမှာပဲဖြစ်စေလှုပ်လှုပ်ကြတဲ့ခါကျအများအမတန်ထက်မြက်တဲ့အဲအမျိုးသမီးတွေဖြစ်နေတာကိုကျမအဲ့ဒီဟာကိုသွားပြီးတော့သတိထားမိတယ်ဒါမဲ့လည်းဟိုအနေထားတစ်ခုရပေါ့နော်ကျောင်းပညာဆုံးငန်းတိုင်အောင်မတင်ခဲ့ရတာတစ်ခုပဲရှိမယ်အဲ့တော့ကျမကအမျိုးသမီးတွေလှုပ်လှုပ်တဲ့အပေါ်မှာဘယ်လိုမြင်လဲဆိုလို့ရှိရင်ကျမတို့ကနှစ်ပိုင်းရှိတယ်ဟိုတကယ်ပဲလှုပ်လှုပ်နေတဲ့အပေါ်ပညာဆုံးငန်းတိုင်အောင်တင်ပြီးတော့တကယ်အပြင်မှာအလုံးလုံးနေတဲ့အမျိုးသမီးနဲ့တူတွေ့ပြီးလှုပ်လှုပ်ရတဲ့အခါမှာအမျိုးသမီးရဲ့အရေးချင်းကငါလေကျမတို့ထင်ထားတာထက်အများကြီးပိုပြီးတော့လှုပ်ရည်ကြင်ရည်လှုပ်နိုင်စွမ်းရှိတဲ့ဒါကပညာတတ်တဲ့အပြင်လောကမှာလှုပ်လှုပ်နေတဲ့အမျိုးသမီးဒုတိယတစ်ချက်ကပညာဆုံးငန်းတိုင်အောင်မတင်ရဘဲနဲ့အိမ်တွင်းထဲမှာပဲတော့နေရအောက်ခြေမှာနော်ကြေးလက်တွေမှာလှုပ်လှုပ်နေတဲ့အမျိုးသမီးတွေရဲ့အရေးချင်းကလည်းပဲကျမတို့ထင်ထားတာထက်အများကြီးလုံးလုံးစွမ်းဆောင်နိုင်တဲ့အပိုင်းတွေကိုတွေ့ရတယ်။ချိုးဆိုလို့ရှိရင်သူတို့ကိုယ်တိုင်ဥဆောင်
အဲ့တော့အတိုင်းဝိုင်းမှာရှိတဲ့အမျိုးသားတွေရောဒီလိုအမျိုးသမီးတွေဥဆောင်နေတယ်လောက်ကလုံနိုင်ကင်နိုင်ရှိတယ်ဆိုတော့အတိမတ်ပြုတ်ပြီးတော့သူတို့နေရာပေးတာမျိုးရောတွေ့ရလားရှင
်အဲ့ဒါတော့လည်းပြောရတာခက်တတော့ဟိုကဒါတော့ဟိုခုနလိုပဲအပိုင်းနှစ်ပိုင်းရှိတာပေါ့ပညာတက်ပြီးတော့တဲ့အတိုင်းဝိုင်းကြတော့ဥစားပေးတာကိုမြင်ရတယ်ဒါပေမဲ့လည်းတခြားဒီပညာဆုံးခန်းတိုင်အောင်မတင်ခဲ့ရတဲ့ကျိလက်ဒေသတွေမှာဆိုလို့ရှင်သူတို့တွေကအဲ့ဒီအပေါ်မှာတိတ်ပြီးတော့နှစ်ပိုင်းရှိရဲ့ပေါ့ဒီရှေးရိုးဆန်နဲ့အပိုင်းလေးတွေရှိနေတဲ့အခါကျတော့တော့တော်တာအမျိုးသမီးတွေဥဆောင်နေရလို့သူတို့စိတ်ထဲမှာမခံစားဒါမှမဟုတ်တကယ်ကျမအမြင်ရတော့အမျိုးသမီးတွေဥဆောင်နေသူတို့ကအမျိုးသမီးတွေဥဆောင်နေလို့သူတို့စိတ်ထဲမှာမထင်ဘူးအဲ့ဒီဟာကိုလက်ခံလို့တဲ့အပိုင်းကတော့နည်းနည်းခက်ခဲရှိမှာချင် And I come back
even stronger not a novice any longerမအင်ဂျင်နိုင်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရတာပါဒီအစီအစဉ်ကိုအပတ်စဉ်တောက်ကြနေညပိုင်းနဲ့စနေနေ့မနက်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်နားဆင်ရမယ့်သိပ္ပံနဲ့နှီးပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကတင်ဆက်ထားပါတယ်ရှင်
နာမည်ကျော်ဥပိန်တရားတီရှိရာတောင်တမန်အင်းထဲမှာငါးရီအများပြားသိဆုံးရတဲ့အထိအင်းအင်းညဉ့်ညမ်းလာတာနဲ့ပတ်သက်ပြီးလှုပ်ဆောင်တင်တာတွေကိုဒီတစ်ပတ်မှာတဘာဝဝင်းကျင်ထင်းသိမ်းအင်ဂျင်နီယာဒေါ်အေးကြီးကပြောပြပေးမှာပါမန္တလေးအမရပူရနာကတောင်တမန်အင်းမှာငါးရီသိမ်းနဲ့ချီးပြီးသိဆုံးခဲ့ရတာဟာဝင်းကျင်မှာရှိတဲ့ဆက်ယုံတွေကထုတ်တဲ့ရေစိုးတွေကြောင့်လို့မန္တလေးစီပင်ကသတ်မှတ်ပြီးဆက်ယုံ18ယုံကိုခਿੱတပိတ်ခိုင်းခဲ့တယ်လို့ငါးလုပ်ငန်းဦးစီးကလည်းဆက်ယုံ12ယုံကိုတရားဆွဲဆိုခဲ့ပါတယ်။ဟိုးရင်ကမြသားလိုကြည်လင်တဲ့ရေပြင်နဲ့ငါးမျိုးစုံအပြင်ပဇွန်လုံးတွေကမာကောင်တွေနဲ့သူတို့ကိုနှစ်တက်တဲ့ဆောင်းခုံငှက်တွေပါပျော်တဲ့ဒီတောင်တမန်အင်းဝန်းကျင်မှာဆက်မှုဇုံတွေပေါ်လာတာနဲ့အတူအခုလိုအချိန်ကြီးဆိုးလာရတာနဲ့ပတ်သက်ပြီးဝန်းကျင်ထိန်းသိမ်းအင်ဂျင်နီယာဒေါ်အေးအေးကြီးရဲ့အမြင်ကိုကြည့်ရအောင်ပါ
အဓိကကတော့ရေထဲပြန်ဝင်တဲ့အောက်ဆီဂျင်ကလုံးဝအနည်းသွားပြီးအစားတွေတေးတယ်ပေါ့နော်။ဒါကဘာလို့ဖြစ်ပြလဲဆိုရင်ဒီမှာဥပဒေနဲ့ပတ်သက်ပြီးစီးနင်းတွေကတ်တက်တဲ့နေရာမှာအားနေနေတာကိုလည်းပြောပါတယ်။ဒီစီးနင်းတွေကိုဒီဇိုင်းမှမှလိုက်နိုင်ရလားဆိုပြီးစောင့်ကြည့်မှုကလည်းအားနေနေပါတယ်။အဲ့အပိုင်းမှာညင်တင်ဖို့စီးပင်းသားရောအချုပ်ချာအာဏာတွေပို့ပေးဖို့တင့်တယ်။ဗက်မလိုက်ထင်းနဲ့ဒေချာချာစောင့်ကြည့်ဖို့လည်းလိုတယ်။နောက်တစ်ချက်ကလည်းဝန်ထမ်းအင်အားကိုလည်းအားဖြည့်ဖို့လိုပါတယ်။နောက်ပြီး budget ကိုလည်းပို့ပြီးတိုးစိုးဖို့လိုပါတယ်။ဒီလိုတဲ့အင်ဂျာနဲ့ဘာမဲလို့လို့တဘာဝပဝင်ခြင်းမြင်ရမှုကိုဖားပြောင်းအောင်လုပ်တဲ့ပါမိတ်စနစ်တစ်ခုကိုလည်းထုတ်တင်ပါတယ်ဥပမာဆိုရင်စေယုံတွေကတနေ့တနေ့ကိုအများဆုံးအညစ်အကြေးပမာဏဘလောက်ကိုပဲဆွန့်ထုတ်ရမယ်ဆိုတဲ့ကန့်သက်ချက်တွေဘယ်စေယုံကဘလောက်ပဲဆွန့်ထုတ်ရမယ်ဆိုတာလေနှစ်စဉ်လည်းဘလောက်ဆွန့်ထုတ်ထားတယ်ဆိုတာကိုတင်ပြချက်တွေလာစဉ်တော့မဟုတ်လို့ရှိရင်3လတစ်ခါ6လတစ်ခါရေရဲ့အရေးသွေးစစ်ဆေးမှုများကိုလည်းလုပ်ဖို့တိုက်တွန်းပါတယ်အထူးသဖြင့်မြန်မာပြည်မှာရှိတဲ့မြေချောင်းအင်အိုင်အားလုံးဟာရေကူးနိုင်တာဖြစ်ရမယ်။ငါးပြောင်းကိုလည်းစားနိုင်တာဖြစ်ရမယ်။တန့်စင်နေတဲ့ရေတွေကိုလည်းဆက်နေပြီးတန့်စင်နေအောင်လို့ငင်းနေတဲ့ရေတွေကိုလည်းဆက်နေမြင်ရအောင်လို့စံချင်းစံချင်းများကိုတပြည်လုံးအတိုင်းအတာအနေနဲ့အစိုးရကဦးဆောင်ပြီးတော့မြင်းမြန်းဆက်ဆံလုပ်ပေးစေချင်ပါတယ်။မိပညာပိုင်းမှာဆိုလို့ရှိရင်လည်းအခုမှစပြီးတော့ရေတန့်စင်နဲ့ပြည်ရဲ့မြေစိမ်းရုံကိုစောင့်မယ်လို့ပြောပါတယ်။ဒီလိုရေတန့်စင်တဲ့နေရာမှာလည်းဒီကျောင်းတမန်အင်းရဲ့ရောက်ခံပြီးမှသူတို့ကနေတန့်စင်စားတဲ့စေယုံဝိုင်းရလဲသူတို့နည်းသူတို့ဟန်နဲ့အသေးစားတက်စင်မှုမျိုးလည်းပြုလုပ်တင်ပါတယ်တဘောပါမင်းကြီးညဉ့်ညမ်းမှုကိုဖြစ်စေတဲ့အရာများကိုလည်းစောင့်ကြည့်တင်ပါတယ
်အခုလိုစောင့်ကြည့်ရုံနဲ့မကပဲလူမှုသိအောင်သတင်းပေးမယ်စနစ်တခုကိုလည်းထားတင်ပါတယ
်ဒီတောင်တမန်အင်းရ၅မြောက်ကိုတော့ဘေကာလာကနေဘေကာလာအထိစားသုံးလို့မဖြစ်ပါဘူးဆိုတာမျိုးကြော်ညာပေးတာမျိုးပေါ့နော်ဒီသတင်းများကိုထုတ်ပြန်ပေးဖို့လိုပါတယ်ငားတွေတည်တဲ့အကြောင်းကိုတိတိကျကျစုံစမ်းပြီးတော့အစိတ်တော့ဖြစ်မဲ့ဓာတုအရေးပါးရပါနေပါတယ်ပမာဏအမျိုးမျိုးကိုလည်းဆန်းစစ်တယ်နောက်ပြီးတော့ acid တရားဘလောက်များတယ်တလဲထို့အတူရေထဲမှာပြောင်းနေအမှုန်ကြီးများဘလောက်ပါနေလဲဒီဆန်းစစ်ချက်တွေကိုလည်းအများကြီးများမြင်တာအောင်ပြောတင်ပါတယ်အဓိကကတော့အစိုးရအနေနဲ့တန့်ရှင်းသောရေများတပြည်လုံးရရှိရေးဆိုရက်မူထားပြီးတော့ဆန်းချင်းဆန်းညုံကိုတပြည်လုံးအတိုင်းအတာနဲ့တတ်မှတ်ပေးရပါမယ
်တပြည်လုံးတိုင်းထံနဲ့ထားပြီးတတ်မှတ်ရမယ်ဆန်းချင်းဆန်းညုံကိုပြောပြပေးပါ
ဥပမာအောက်ဆီဂျင်ဆိုတော့9မီလီဂရမ်နဲ့ရှိရမယ်လို့သတ်မှတ်တာမျိုးရှိတာလေ။ဥပမာ acid ကိုတိုင်းတာလေ pH ကဘယ်လောက်ပဲရှိရမယ်။ရေထဲမှာပျော်ဝင်တဲ့ပုံလေးတွေကလည်းဘယ်လောက်ပဲရှိရမယ်ဆိုတဲ့ဟာကိုပြည်နယ်လိုက်စမ်းစစ်ပြီးသတ်မှတ်ပေးရပါမယ်။အဲ့
တော့ပြည်နယ်လိုက်ရေတန့်စင်မှုတိုင်းတာတဲ့ဆန်ချင်းဆန်ညွန့်ကိုသတ်မှတ်ပေးရမယ်ပေါ့။
ဟုတ်ပါတယ်ရှင်နောက်ပြီးတော့ BOD လို့ COD လို့ခေါ်တဲ့ရေထဲမှာရှိတဲ့အောက်ဆီဂျင်ကုန်ဆုံးသွားအောင်လုပ်တဲ့ organic ပစ္စည်းများရဲ့အတိုင်းအတာတွေကိုသတ်မှတ်ပေးရပါမယ်အထူးသဖြင့်စက်ပုံစုံတွေမှာစက်ရုံတွေကိုသူ့ရဲ့စက်ရုံတူးချင်းမှာလည်းသတ်မှတ်ချက်တွေကိုလည်းထားပေးရပါမယ်
မဘလိုမျိုးသတ်မှတ်ချက်ပါလဲမခုဆိုရင်ဒီတောင်တမန်အင်းသားမှာရှိတဲ့ဆက်ယုံနေနဲ့ပတ်သက်ပြီးတော့ပေါ့နော်ဘလိုဆက်ယုံမျိုးဆိုရင်ဟိုသတ်ချက်မျိုးရှိရမယ်ဆိုတာမျိုးအဲ့ဒါလေးနည်းနည်းရှင်းပြပေးပ
ါဥပမာဆိုတော့အရေးချက်ဆက်ယုံကနေထွက်လာမယ်အရေးဆိုးတွေအရေးသွေးပမာဏနဲ့တခြားချက်ဆက်ယုံကထွက်လာတဲ့ခါနဲ့ဆက်ခုဆက်ထုံလည်းမတူပါဘူးသို့တော်လည်းသူတို့အားလုံးမှာတူညီတာတစ်ခုရှိနေတာသူတို့ကပုံနွေးတဲ့ရေးကိုတောင်တမန်အင်းနဲ့ချလိုက်တဲ့တကြောင်မလို့ရေအပူချိန်ပြောင်းတဲ့အခါမှာအချုံငါးလေးတွေကတည်သွားနိုင်ပါတယ်အဲ့တော့ရေတွေရဲ့အပူချိန်ကိုလည်းသတ်မှတ်ပေးထားရပါမယ်ဘယ်လောက်ပဲရှိရမယ်ဆိုတာကိုနောက်တစ်ချက်ကဆက်ယုံတွေရဲ့ထွက်လာတဲ့ဓာတုအစိတ်တောက်ဖြစ်နိုင်တဲ့အတိုင်းအတာကိုချပြီးတော့ဓာတွေကိုပပျောက်သွားအောင်လုပ်ရင်လည်းလုံးဝလည်းတောင်တမန်အင်းနဲ့မချရင်လည်းမချနဲ့ပေါ့နော်တစ်ခုချင်းတစ်ခုလိုက်ကြည့်ပေးရပါမယ်တေချာဆုံးဖြတ်ပြီးတော့ဓာနည်းပညာအဖြစ်ထိန်းချုပ်လို့ရမလားဒါမှမဟုတ်လို့လည်းကိုဉျန်းလေးရပဲစပြီးတော့ဒီလိုမဖြစ်အောင်ရှောင်လို့ရမလားဆက်ယုံတစ်ခုနဲ့တစ်ခုနဲ့အသေးစိတ်ချီပြီးတော့လုပ်ပေးရပါမယ်
အခုလိုပေါ့နော်တရားဆွဲပြီးတော့အေးအေးယူရတဲ့အထိဟိုတခြားနေရာတွေမှာလည်းမဖြစ်အောင်ပေါ့နော်ဘာတွေလုပ်တင်ပါလဲ
ဟုတ်ကဲ့တရားဆွဲတဲ့ဟာကတော့ရေးရှိမှာအလုံးမဖြစ်ပါဘူးရှင်ဘာလို့လဲဆိုတော့တရားမှမှုတွေကလည်းကြာပါတယ်နောက်ပြီးခဏပဲဆိုင်ငန်းထားမယ်လည်းဖြစ်ပါတယ်နှုတ်ဆက်တဲ့နိုင်ငံများမှာတော့ရာဇဝတ်မှုနဲ့လည်းဆွဲဆိုလို့ရပါတယ်ဆိုရင်ဒါကဖြစ်ပြီးမှတရားဆွဲရတဲ့သဘောမဖြစ်ခင်ကမချိုတင်ကာဝယ်ထားတဲ့သဘောပေါ့နော်ကျိုးတင်ကဝယ်ပို့မှုဆိုရင်အထူးသဖြင့်ဒီစီပင်သားရအနေနဲ့စီးနှီးဥပဒေတွေကိုကျက်ပတ်ပြီးတဲ့အခါမှာတဘာဝပတ်ဝန်းကျင်နဲ့ဆက်ဆိုင်တဲ့လုပ်ငန်းလှည့်ပတ်ခွင့်ပါမစ်ဆိုတာကိုလုပ်ပြီးတော့ဒီပါမစ်ကိုတည်တည်ချာချာမလိုက်နိုင်ရင်ဒီလုပ်ငန်းကိုဆက်ပြီးမထားရှိပေးဘူးလာရဆိုင်ရမယ်တေချာကြည့်ကြရမယ်ရှိပြီးသားဆက်ယုံအလို့ယုံနေလို့တဘာဝပောင်းဝင်းချင်းစံချင်းစံချုံနေနဲ့ညီအောင်စီမင်းတွေထုတ်တင်ပါတယ
်ဟုတ်ကဲ့ဒါစီမင်းချတဲ့ကိစ္စပေါ့နော်ဒီတောင်တမန်အင်းလိုနေရာမှာရေစိုးတွေနဲ့တဘာဝပောင်းဝင်းချင်းတော်တော်ညဉ့်ညမ်းနေပါတယ်ဆက်ဒီလိုဖြစ်နေတဲ့အခါမှာဒီပြန်ပြီးတန့်ရှင်းအောင်ပေါ့နော်ဘာဘလို့နီးလန်းနေနဲ့လုံနိုင်ပါလဲ
တချို့ဟာတွေလည်းလုံနိုင်ပါလိမ့်မယ်တချို့ဟာတွေမှာကြာလို့ရှိရင်လည်းအချိန်ယူရပါလိမ့်မယ်တောင်တမန်အင်းကြီးကအရင်တော့ကဒါရေမရေတဲ့ရှိတဲ့အင်းဖြစ်ပါတယ်။အခုကတော့ရေမရေတဲ့မရှိအောင်ရေထင်းခလုတ်တွေထည့်ပြီးတော့1990လောက်ကစလုပ်ပါတယ်။အဲ့ဒီအတွက်လည်းခြေနေပါလေညာလာလေပြောပါတယ်ဆိုတော့သူ့ရဲ့ကျန်းမာရေးပေါ့နော်ခြေနေကောင်းလားမကောင်းလားဆိုတာကိုလည်းရေအင်းကြီးဆိုင်ရာအင်ဂျင်နီယာများနဲ့တဘာဝပတ်ဝန်းကျင်အင်ဂျင်နီယာများရေဟာစနစ်နားလည်တက်ကြောတဲ့လူများနဲ့ပြန်ပြီးတော့ဆန်းစစ်တင်ပါတယ်။ဒီလိုပဲရေးတွေဖြစ်ထားလိုက်တာကောင်းသလားရေးရှင်လည်းထားတင်သလားနောက်တစ်ချက်ကလည်းရေးထင်းထင်းရေးဆိုတာရေးရင်ထင်းထင်းမမရပါဘူးရေးစီးကြောင်းလမ်းမှာရှိတဲ့နေရာအများကိုလည်းထင်းထင်းရပါမယ်ဥပမာတောင်တမန်အင်းပလယ်မှာအဆောက်အဦတွေစောင့်နေကြမယ်ဆိုရင်မှုန်နေတာတောင်တမန်အင်းနဲ့ကြာလာမှာပါပဲအဲ့လိုကြာလာရင်ရေးနေတော်များများတွေဒုက္ခရောက်ပြီးဒီဟာစနစ်ကိုအနှောက်အယှက်ဖြစ်ပါတယ်အဲ့ဒီဟာကိုလည်းကြည့်ရပါမယ်ရေးတစ်ခုလည်းကြည့်လို့မရပါဘူ
းတော်အေးကြည့်ပါတောင်တမန်အင်းပြန်လဲဒီဆိုပြေလာစီဖို့အတွက်ဝင်းကျင်ကဆက်ယုံတွေဘက်ကလည်းဤပညာပံ့ပိုးမှုတွေတုံးပြီးတန့်စင်စနစ်တွေတုံးကြဖို့လိုပါတယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်ပါခင်ဗျာ
တော်ခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ခဲ့ရတာပါ VOA American အတန်ရဲ့စနေနေ့မနက်ပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင
်တော်တာရှင်များခင်ဗျာလွန်ခဲ့တဲ့2012ခုနှစ်ဇူလိုင်လ18ရက်နေ့ကအကြမ်းဖက်သမားတယောက်ဟာဘူဂေရီးယားနိုင်ငံကပင်လယ်နှင့်အပန်းဖြေစခန်းဘာဂတ်စ်ကိုပို့ဆောင်ပေးနေတဲ့ဘတ်စကားတစ်စီးအနည်းကိုကတ်ပြီးတော့ဘုံးဖောက်ခွဲခဲ့ပါတယ်။အစ္စရေးနိုင်ငံသား9ယောက်နဲ့ဘူဂေးရီးယားနိုင်ငံသား1ယောက်နဲ့အတူဘုံးဖောက်ခွဲသူကိုယ်တိုင်လည်းတေဆုံးသွားခဲ့ပါတယ်။ဒဏ်ရာအနာရရရှိသွားသူကတော့30ကျော်ရှိပါတယ်။အဲ့ဒီဘာဂတ်စ်တိုက်ခတ်မှုကိုကြိုတင်စီစဉ်ကြိုးကန်ခဲ့သူတွေကတော့ဟူစိန်ဟူစိန်လို့သိကြတဲ့မဲလစ်ဖာရာနဲ့ဟတ်ဆန်အယ်ဂျဟတ်ဟာဆန်တို့ဖြစ်ကြပါတယ်။သူတို့နှစ်ဦးစလုံးဟာလေဗနွန်နိုင်ငံမှာအခြေစိုက်တဲ့စစ်သွေးကြွအုပ်စုဖြစ်တဲ့ Hezbollah အဖွဲ့ရဲ့စစ်စင်ရေးမှူးတွေဖြစ်ကြပြီးဒီအဖွဲ့အစည်းကိုလွန်ခဲ့တဲ့ဆယ်စုနှစ်သုံးစုအတွင်းမှာပါဝင်ပတ်သက်ခဲ့တဲ့အကြမ်းဖက်လုပ်ရည်တွေကြောင့်အမေရိကန်ပြည်ထောင်စုနဲ့တခြားနိုင်ငံတွေတော်တော်များများကအကြမ်းဖက်အဖွဲ့အစည်းဖြစ်သတ်မှတ်ခဲ့ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဌာနဟာအသက်34နှစ်အရွယ် Malik Farah နဲ့အသက်28နှစ်အရွယ် Hassan El Haj Hassan တို့ကို ေပီလနှောင်းပိုင်းမှာအုပ်ချုပ်ရေးအာဏာအမှတ် 1324 ရကဘာအနှံ့အကြမ်းဖက်သူများအထူးသတ်မှတ်ထားတဲ့စီးရင်မှာထည့်သွင်းခဲ့ပါတယ်။ဒီအမိန့်အာဏာဟာအကြမ်းဖက်ဝါဒနဲ့အကြမ်းဖက်သမားတွေအကြမ်းဖက်သမားတွေကိုပံ့ပိုးကူညီမှုလှုပ်ဆောင်ပေးနေသူတွေကိုပြစ်မှတ်ထားပြီးတော့ထုတ်ပြန်ထားတာဖြစ်ပါတယ်။ဖာရာနဲ့ဟဆန်တို့နဲ့အတူနောက်ထပ် Hezbollah အဖွဲ့ဝင်တဦးဖြစ်တဲ့အသက်50အရွယ်ဟူစိန်အက်ထရစ်ဆိုသူကိုလည်းအမေရိကန်ပြည်ထောင်စုကကမ္ဘာအနှံ့အကြမ်းဖက်သူများအထူးသတ်မှတ်ထားတဲ့စီးရင်ထဲမှာထည့်သွင်းခဲ့ပါတယ်။အက်ထရစ်ဟာ Hezbollah အဖွဲ့ရဲ့ပြည်ပအကြမ်းဖက်လုပ်ငန်းအဖွဲ့ဝင်တဦးဖြစ်ပြီးအကြမ်းဖက်လုပ်ငန်းတွေအတွက်ဂျန်စီယာမှာပါဝင်ပတ်သက်ခဲ့တယ်ဆိုတဲ့တန်တရားနဲ့ဘန်ကောက်မြို့မှာ2012ခုနှစ်ကအဖမ်းဆီးခံခဲ့ရပါတယ်။သူနေထိုင်ရာအဆောက်အဦကိုထိုင်းရဲတပ်ဖွဲ့ကရှာဖွေရမှာယူရီးယားဓာတ်ပါတဲ့ဓာတ်မြေဩဇာ 4380 ကီလိုဂရမ်အမိုနီယာနိုက်ထရိတ် 290 လီတာတွေ့ရှိခဲ့ပါတယ်။ဒီပစ္စည်းတွေဟာဖောက်ခွဲရေးလက်နဲ့ထုတ်လုပ်ဖို့အတွက်အခြေခံကုန်ကျန်းပစ္စည်းတွေဖြစ်ပါတယ်။ဒီပစ္စည်းတွေလက်ဝဲထားရှိမှုနဲ့ထောင်ဒဏ်2နှစ်ကြာခံခဲ့ပြီးတဲ့နောက် Ethris ကိုလက်ဘနွန်နိုင်ငံကိုပြောင်းရွှေ့ခဲ့ပါတယ်။ Farah နဲ့ Hassan တို့နှစ်ဦးစလုံးဟာလည်းလက်ဘနွန်နိုင်ငံမှာပဲနေထိုင်နေကြတယ်လို့ယုံကြည်ရပါတယ်။အခုလိုကမ္ဘာနှံ့အကြမ်းဖက်သူများအထူးသတ်မှတ်မှုမှာထည့်သွင်းလိုက်တဲ့အတွက်သူ့အနေနဲ့နိုင်ငံတကာဗန်စနစ်မှာဝင်ရောက်ပါဝင်နိုင်ခွင့်မရှိအောင်ပြုလုပ်လိုက်တဲ့အထူးရောက်ဆုံးနည်းလမ်းဖြစ်ပါတယ်။ဒီလိုလုပ်လိုက်တဲ့အတွက်အကျန်းဖက်သမားဟာသူနဲ့ကြံရပါလေသူ့ကိုပစ္စည်းရောင်းသူတွေထံကိုငွေလွှဲပြောင်းပေးလို့မဖြစ်နိုင်တော့သလိုသူ့ကိုအကူအညီပေးသူတွေထံကလည်းငွေလွှဲပြောင်းလက်ခံလို့မရတော့ပါဘူးသူတို့မှရှိထားပြီးသားငွေဦးသားသုံးစွဲနိုင်တော့မှာပါစီးပွားရေးအတိုင်းဝိုင်းနေလုပ်ငန်းရှင်တွေဟာဆိုရင်လည်းသူတို့နဲ့အယောင်းဝယ်မလုပ်နိုင်တော့ပါဘူးမေလစ်ဖာရာဟာဆန်အယ်ဟာဆန်နဲ့ဟူစိန်အက်ထရစ်တို့ကိုပြစ်မှတ်ထားပြီးတော့ကမ္ဘာနှံ့အကျန်းဖက်သူများအထူးသတ်မှတ်တဲ့စီးရင်ထဲမှာထည့်သွင်းလိုက်ခြင်းအပြင်သူတို့အနေနဲ့အကျန်းဖက်မှုတွေအကောင့်ထဲဖော်ဖို့ကြိုးစားရမှာအခက်အခဲတွေပုံမကြုံတွေ့ရအောင်ရည်ရွယ်ပြီးတော့အမေရိကန်ပြည်အောင်စုကရှေ့တိုးလှုပ်ဆောင်လိုက်တာဖြစ်ကြောင်းပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြီးပါပြီရှင်။ခုထုတ်လွှင့်တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်။VOA American အတန်ကစနေနေ့မနက်ပိုင်းအစီအစဉ်တွေကိုမနက်9နာရီအထိဆက်တိုက်ထုတ်လွှင့်နေပါတယ်ရှင်။အခုတော့ကြံနေသေးတဲ့အချိန်မှာနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးပါလိမ့်မယ်။
2024ခုနှစ်ကအမေရိကန်ပြည်ထောင်စုဘော့စတွန်မြို့မာရသွန်အပြေးပြိုင်ပွဲကိုဘုခွဲတက်ခိုက်တံမှာပါဝင်ခဲ့သူဂျိုခရစ်ဇနာယက်ဖ်ကိုဂျူရီအဖွဲ့တစ်ဖွဲ့ကအသေးတင်ချလိုက်ပါပြီ။အဲ့ဒီဘုံခွဲတက်ခံမှုကြောင့်လူ3ဦးသေဆုံးပြီး264ဦးဒဏ်ရာရခဲ့ပါတယ်။အမျိုးသား9ဦးနဲ့မျိုးသမီး5ဦးပါဂျူရီအဖွဲ့ဟာ3ရက်အတွင်း14နာရီကျော်ကြာအသေးအချာစဉ်စားသုံးသပ်ကြပြီးတဲ့နောက်ဘော့စတွန်မြို့တရုတ်ခွင်မှာတောက်ကြံတွေကအသေးတံဆုံးဖြတ်ချက်ပေးခဲ့တာပါ။လူမောက်ခိုးကူးသူတွေကပင်လယ်ထဲမှာဆွန့်ပစ်သွားတဲ့ရွှေပြောင်းဝင်ရောက်သူတွေနဲ့ဒုက္ခသည်တွေရဲ့အသက်ကိုကယ်တင်ရေးလှုပ်ဆောင်ဖို့ချစ်တော်ဆရာဒီသားအစိုးရတွေကိုအမေရိကန်ပြည်ထောင်စုကတိုက်တွန်းနေပါတယ်။ပင်လယ်ထဲကဒုက္ခသည်တွေရဲ့အသက်ကိုကယ်တင်ရေးကြိုးပမ်းရမှာဖြစ်တယ်လို့တခြားမှာရွှေ့ပြောင်းနေထိုင်မှုစူးစမ်းပစ်စီတဲ့ပြည်တွင်းအခြေအနေတွေကိုတိုးတက်အောင်လုပ်ရပါမယ်လို့ဆိုပြီးမြန်မာနိုင်ငံကရိုဟင်ဂျာတွေလို့ဆိုတဲ့ရွှေ့ပြောင်းဝင်ရောက်သူတွေအရေးကိုအမေရိကန်နိုင်ငံတော်လူ့ကျုံရေးဆိုင်ရာဒုတိယချန်ပီဘုတ်ကိုဘန်ဂျမင်ရော့စ်ကပြောခဲ့တာပါ။ထိုင်း၊အင်ဒိုနီးရှားနဲ့မလေးရှားတို့ဟာရွှေ့ပြောင်းဝင်ရောက်သူအရေးအတွက်တော်မများကိုလက်ခံထားတယ်ဆိုတာကိုလည်းသူကမှတ်ချက်ပြုပါတယ်။ကျေတော်ချက်နိုင်ငံများဖွဲ့အာဆီယံကအကြီးတန်းတာဝန်ရှိသူတွေနဲ့တောက်ကြနေအစည်းအဝေးတစ်ခုတွင်ဘန်ဂျမင်ရော့စ်ကအဲဒီလိုပြောခဲ့တာပါ။ကျေတော်ချက်ဒီသားကအဒီပင်လယ်ပြင်ထဲမှာလူမောင်ခိုကူးသူတွေရဲ့လေတွေပေါ်မှာဘဲမှသွားမရပဲရှိနေကြသူတွေရဲ့အသက်ကိုအကောက်အွယ်ပေးဖို့ကျေတော်ချက်ဒီသားအစိုးရတွေကိုကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးကလည်းတိုက်တွန်းထားပါတယ်။ရူဝင်ဂျာလူစုသူတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသား6000လောက်ဟာကျေတော်ချက်ဒီသားပင်လယ်ပြင်မှာဘဲကိုမှခီးဆက်မရပဲရှိနေကြတယ်လို့ယူဆထားကြပြီးတော့ဒေသတွင်းနိုင်ငံသုံးနိုင်ငံဟာလေတွေကိုကန့်ကွက်ခွင့်မပေးဘဲပင်လယ်ထဲပြန်တွန်းပို့တဲ့မူဝါဒကိုအကောင့်ထဲပေါ်နေရတယ်လို့ UNHCR မှာအမင်းကြီး Zayed Raed Al Hussein ကတောက်ကြနေပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောပါတယ်။လူဦးရေတိုးပေါ်နှုန်းထင်းကြီးခြင်းဆိုင်ရာအကြမ်းဖက်ရေးဆောင်ရှားမှုဥပဒေချမ်းကိုလွှတ်တော်ကပယ်ချသင့်တယ်လို့လူဦးခွင့်ရေးစောင့်ကြည့်လာရေးဖွဲ့ HRW ရဲ့ဒီကနေ့ရက်စွဲနဲ့ထုတ်ပြန်ချက်ထဲမှာတိုက်တွန်းထားပါတယ်ခင်ဗျာ
။နောက်ဆုံးရထားတဲ့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကတင်ဆက်သွားတာဖြစ်ပါတယ်ရှင်။ဒီမနက်အစီအစဉ်ထုတ်လွှင့်ရေးမှုကမောက်ခွန်ညိုဖြစ်ပြီးအင်ဂျင်နီယာကတော့ Zubel LTS ဖြစ်ပါတယ်။ကျမနန်းလဖိုင်ပါ။အခုထုတ်လွှင့်တဲ့အစီအစဉ်ကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ40 49 50ကနေထုတ်လွှင့်ပေးသွားတာဖြစ်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.